Welcome to the Voice of America in Burmese.
ချစ်စွာသောတော်တက်ရှင်များမင်္ဂလာရှိတဲ့မနက်ခင်းဖြစ်ပါစေခင်ဗျာ။ VOA American Thai ရဲ့2024ခုနှစ်ဇွန်လ8ရက်စနေမနက်ခင်းရေဒီယိုရုပ်သံအစီအစဉ်လေးကို American ပြည်တော်စု Washington DC မြို့တော်ကနေလိုင်းထုတ်မီတာ24.52နဲ့လိုင်းလမီတာ190တို့ကအပြင် VOA ရဲ့ website, Facebook, YouTube စာမျက်နှာတွေကပါစတင်ထုတ်လွှင့်နေပါခင်ဗျာ။မနက်6နာရီကနေ9နာရီထိဓာတ်ရိုက်တင်ဆက်မဲ့အခု VOA မနက်ခင်းအစီအစဉ်ရဲ့အစီအစဉ်မှုအဖြစ်ကြော်ညင်းညာရေးကတာဝန်ယူတင်ဆက်သွားမှာပါခင်ဗျာ။
ကုလသမဂ္ဂနဲ့နိုင်ငံတကာအကူအညီရေးဝန်ထမ်းတချို့ကိုယမင်မှာဟူသည့်သဘုံတွေကဖမ်းဆီးလိုက်ပါတယ်။ဒါစာကိုအထောက်ပံ့အမြန်ပို့နိုင်ဖို့စိတ်ခံတရားတွေတက်ဆင်ပြီးပြီလို့အမေရိကန်စစ်တပ်ကပြောပါတယ်။ပူတင်ရဲ့စီးရီးရင်မှန်းချက်ကိုမပံ့ပိုးဖို့မြောက်ကိုရီးယားကိုအမေရိကန်ကသတိပေးလိုက်ပါတယ
်။အဲ့လိုနောက်ဆုံးရသတင်းတွေအပြင်ချင်းပြည်နယ်တီးတိမ်တိုက်ပွဲမြေပြင်အခြေအနေတကားစီးရီးတက်မာခဲ့တဲ့မွန်ကရင်နယ်စပ်ဂျိုင်းမြစ်ကန်တဘေးတလျှောက်ဆစ်ဆောင်တွေအကြောင်းပတင်းပိပုတ်ချက်တွေကိုလည်းတင်ဆက်ဖို့ရှိပါတယ်။ဒါပြင်ကမ္ဘာမီဒီယာတွေထဲမှာမြမအရေးဘလို့သုံးသက်ရေးသားနေကြလဲဆိုတာကိုလည်းကြားရမှာပါ။နောက်အမျိုးသမီးကဏ္ဍမှာတော့အမျိုးသမီးသီလရှင်တစ်ပါးဦးဆောင်ခဲ့တဲ့ဆာနာကူညီအဖွဲ့အကြောင်းမေးမြန်းချက်။ဒါပြင်သုတဆုံတဲ့အမေရိကန်တခွင်သိပ္ပံနဲ့နည်းပညာအပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်မှုပြင်ဆင်ထားပါတယ်။အခုရင်ဆုံးတော့ဒီကနေ့မနေ့ထိတ်တဲအောင်သတင်းတွေကိုဒေါခင်မျိုးသက်ကပြောပြပေးပါမယ်ခင်ဗျာ။
ယူကရိန်းရဲ့ဒုတိယအကြီးဆုံးမြို့ခါကီယက်အနီးရုရှားတပ်တွေထိုးစစ်ဆင်းနေတာကိုတွန်းလှန်နေရတဲ့ယူကရိန်းအတွက်စီးရီးကူညီဖြင့်ဒေါ်လာ225သန်းထပ်ပြီးပေးဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလက်မှတ်ရေးထိုးလိုက်တယ်လို့တောက်ကြနေမှာကြေညာချက်ထုတ်ပြန်ပါတယ်။ဒါဟာနိုင်ငံတော်လုံခြုံရေးအတွက်ရန်ပုံငွေထပ်ဆောင်ချက်ထားပေးခဲ့ခြင်းကအစပြီးယူကရိန်းအတွက်ဆက်ထမအကြိမ်မြောက်ပေးဖို့သမ္မတဘိုင်ဒန်ကခွင့်ပြုလိုက်တာဖြစ်ပါတယ်။ဒီတစ်ခေါက်ပေးရမယ့်အကူအညီထဲမှာဝေဟင်ဖြစ်လက်နက်ဖြတ်ကိရိယာတွေလက်နက်ကြီးတွေနဲ့ကြီးတွေတန်ချက်ကကားတွေတင်ကားဖြတ်လက်နက်တွေနဲ့တခြားလက်နက်တွေပါပါတယ်။ဒါအပြင်ယူကရိန်းတားပေးလိုင်းတွေကိုရုရှားတိုက်ခိုက်မှုကနေကာကွယ်ဖို့အတွက်ယူကရိန်းဝေဟင်ကာကွယ်ရေးခံတာကိုအားဖြည့်ပေးဖို့နဲ့ရုရှားရဲ့ဂျန်ကိုတွန်းလှန်နေရတဲ့ရှေ့တန်းနေရာတွေမှာယူကရိန်းဘက်ကအင်အားပြန်ပြီးဖြည့်တင်းထန်အောင်ကူညီဖို့တွေပါတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။အနှစ်80ပြည့်ဒီဒီကန်တက်တိုက်ပွဲအခမ်းအနားကျင်းပရာပြင်သစ်ကိုရောက်နေတဲ့သမ္မတဂျိုးဘိုင်ဒန်ဟာတောက်ကြမနက်ပိုင်းကယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီနဲ့တွေ့ဆုံခဲ့ပြီးယူကရိန်းအတွက်အမေရိကန်ကဒေါ်လာ67ဘီလီယံချထားပေးမယ့်ကိစ္စနှောင့်နှင်းနေရတာအတွက်တောင်းပန်ခဲ့တာဖြစ်ပါတယ်။မေလကုံလောက်ကမုံတိုင်းကြောင့်ဖြစ်စည်းခဲ့ရတဲ့ဂါဇာကအမေရိကန်တိဆောက်နေတဲ့စစ်ကမ်းကနေရေလမ်းကလာတဲ့အထောက်အကူပစ္စည်းတွေပြန်ပြီးတင်ပို့နိုင်အောင်ယာယီစစ်ကမ်းကိုအသုံးပြုဖို့အတွက်လုတ်ပေးထားပြီလို့ American စစ်တပ်ကပြောပါတယ်။လာမယ့်ရက်ပိုင်းအတွင်းမှာပဲစားတောက်ကုန်နဲ့တခြားလိုအပ်တဲ့ပစ္စည်းတွေဂါဇာထဲကိုစပီးတင်ပို့ပေးနိုင်တော့မှာဖြစ်ကြောင်း American လေဗန်တန်စစ်ဌာနချုပ်ဆန်ကောင်ဒုတိယအကြီးအကဲဖြစ်တဲ့ရေတပ်ဒုဗိုလ်ချုပ်ကြီး Brett Cooper ကတောက်ကြနေမှာပြောပါတယ်။တောက်ကြနေမနေ့ပိုင်းမှာပဲဂါဇာကမ်းခြေမှာယာယီစိတ်ကိုင်းကိုအောင်အောင်မြင်မြင်တက်ဆင်ပေးနိုင်ခဲ့ကြောင်းနဲ့ဒါဟာ American တွေဂါဇာမြေမှာလုံးဝအခြေမချရေးမူအရဣသရေလကာကွယ်ဌာနအင်ဂျင်နီယာရဲ့အကူအညီနဲ့လှုပ်ဆောင်ခဲ့တာဖြစ်ကြောင်းလည်းပြောပါတယ်။အထောက်အကူပစ္စည်းတွေဟာပေးဝင်မဲ့နေရာကိုရောက်နေပြီဖြစ်ပေမဲ့ဖြန့်ဝေမပေးခင်လုံခြုံရေးဆိုင်ရာစစ်ဆေးမှုတွေလုပ်ရအောင်မယ်လို့လည်း VOA ကိုပြောပါတယ်။အခုဆက်သွယ်ပေးထားတဲ့စိတ်ခံတရားကလည်းတနေ့ကိုစားတောက်ကုန်နဲ့တခြားအထောက်အကူပေါင်ချင်း၅သိန်းတင်ပို့နိုင်မယ်လို့ခန့်မှန်းထားကြောင်းလည်းကူပါကပြောပါတယ်။ကြပြန်နေတဲ့မှာပဲအထောက်အကူပစ္စည်းတွေကို American စစ်တပ်ကလေကြောင်းကနေဂါဇာထဲကိုချပေးဖို့ရှိတယ်လို့လည်းပြောပါတယ်။ဂျီမင်မဟူသည့်သဘုံတွေကကုလသမဂ္ဂဝန်ထမ်း9ဦးအပါအဝင်နိုင်ငံတကာအကူအညီပေးလှူဒါန်18ဦးလောက်ကိုဖမ်းဆီးထားတယ်လို့ဂျီမင်အစိုးရအရာရှိတွေကရောဂျီမင်ကမင်းယွန်းလူခွင့်ရေးအဖွဲ့ MOHR ကပြောပါတယ်။ဟူသည့်သဘုံတွေနဲ့ထောက်လိုင်းရေးအရာရှိတွေဟာကျန်စပင်းနေညနေကမြို့တော်ဆာနာအပြင်ဟိုဒဲတာဆာတာနဲ့အမ်ရမ်မြို့တွေမှာကုလသမဂ္ဂနဲ့အကူအညီပေးအဖွဲ့အစည်းတွေရှိရာနေရာတွေကိုလက်နက်တွေနဲ့တပြိုင်နက်တည်းဝင်ရောက်စီးနှင်းခဲ့ကြတယ်လို့ MOHR အဖွဲ့ကပြောပါတယ်။သူတို့ဟာကုလသမဂ္ဂနဲ့တခြားအကူအညီပေးအဖွဲ့တွေမှာအလုပ်လုပ်နေတဲ့ရီမင်ဝန်ထမ်းတွေကိုပြစ်မှတ်ထားပြီးသူတို့ရဲ့နေတွေကိုဝင်ရောက်စီးနှင်းခဲ့တဲ့အပြင်စစ်ဆေးမေးမြန်းပြီးသူတို့ကိုစစ်ကားတွေနဲ့ဖမ်းမသွားခင်မှာသူတို့ရဲ့လက်ကင်ဖုန်းတွေကွန်ပျူတာတွေကိုပါသိမ်းသွားတယ်လို့ပြောပါတယ်။ အခုဖမ်းခံရသူတွေထဲမှာလူသားစာနာမှုဆရာကုလမဟာမင်းကြီးယုံ UNDP WFP ကောဘာဆန်နေကအဖွဲ့နဲ့ရီမင်ဆရာကုလအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်ယုံတွေမှာတာဝန်ထမ်းဆောင်နေတဲ့ရီမင်ဝန်ထမ်းတွေပါတယ်လို့လည်း MOHR ကပြောပါတယ်။ဒါအပြင် Save the Children ရီမင်ကယ်ဆယ်ရေးနဲ့ဖွံ့ဖြိုးရေးအဖွဲ့ရီမင်အစိုးရလူမှုဖွံ့ဖြိုးရေးရန်ပုံငွေအဖွဲ့ Oxfam နဲ့ကဲအမေရိကအကူအညီပေးအဖွဲ့တွေကဝန်ထမ်းတွေလည်းအဖမ်းခံရတာဖြစ်ပါတယ်။ဟူသီသဘုံတွေနဲ့သူတို့နဲ့ဆက်နွယ်နေတဲ့သတင်းမီဒီယာတွေကတော့အခုလိုဖမ်းဆီးတာနဲ့ပတ်သက်ပြီးတစုံတရာထုတ်ပြန်ကြေညာတာမျိုးမရှိသေးပါဘူး။
VOA American အသံမနေ့ဖက်မြန်မာဝါသအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 kHz 1213ညလိုင်းဒိုမီတာ40 kHz 0413ညလိုင်းဒိုမီတာ57 kHz 5805နဲ့လိုင်းလမ်းမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American အသံကစနေမနေ့ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်မြောက်ကိုရီးယားကိုတောဖို့ရှိနေတဲ့ရုရှားသမ္မတဗလာဒီမီယာပူတင်ကိုသူရဲ့ရန်လိုတဲ့ယူကရိန်းကျူးကျော်စစ်တွေအားပေးထောက်ခံလာအောင်ဆင်တင်ပေးတာမျိုးမလုပ်ဖို့သမ္မတဘိုင်ဒန်အစိုးရအဖွဲ့ကဒီသတင်းပတ်တယ်မှာပဲတရိပ်ပေးလိုက်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကသူရဲ့စက်တင်ဘာရုရှားခီးစဉ်အတွင်းသမ္မတပူတင်ကိုဖိတ်ကြားခဲ့တဲ့အတွက်အခုသမ္မတပူတင်ဟာမြောက်ကိုရီးယားကိုတွားဖို့ပြင်နေပြီလို့ရုရှားနိုင်ငံခြားရေးဌာနပြောကြားချက်ကိုအစိုးရရဲ့တက်စ်သတင်းမှာမေလ30ကဖော်ပြပါတယ်။ဒုတိယနိုင်ငံခြားရေးဝန်ကြီးအန်ဒရီရူဒန်ကိုရဲ့ပြောကြားချက်ကိုကိုးကားပြီးသမ္မတပူတင်ဟာမြောက်ကိုရီးယားအပြင်ဗီယက်နမ်ကိုပါသွားဖို့ပြင်ဆင်နေပြီလို့လည်းဖော်ပြထားတာပါသမ္မတပူတင်မြောက်ကိုရီးယားကိုဘယ်နှစ်သွားမယ်ဆိုသိရအောင်တောင်ကိုရီးယားမှာရှိတဲ့ရုရှားတန်ရုံကို VOA ကမေးမြန်းခဲ့ပေမဲ့ပြန်လည်းမဖြေကြပါဘူးရုရှားဒုနိုင်ငံခြားရေးဝန်ကြီးရဲ့ပြောကြားချက်နဲ့ပတ်သက်ပြီးအမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရကတော့ရုရှားဟာသူ့ရဲ့ယူကရိန်းကျူးကျော်စစ်ကိုနိုင်ငံတကာဝိုင်းဝန်းပံ့ပိုးအောင်စူးစမ်းနေတာဖြစ်ပြီးပူတင်ရဲ့ဒီစီးရီမန်းချက်ကိုဘယ်နိုင်ငံကမှမပံ့ပိုးကြဖို့တတိပေးပြောကြားခဲ့တာပါကိုရီးယားချင်းဆွယ်ဒေသတည်ငြိမ်အေဂျင့်ရေးကိုလူလားသူတိုင်းမြောက်ကိုရီးယားနဲ့ရုရှားတို့ကြားပူးပေါင်းဆောင်ရွက်မှုတွေနဲ့ဆိုင်လာနေတာကိုအထူးစိုးရိမ်နေတယ်လို့လည်းပြောပါတယ်မြန်မာအပါဝင်ဒေသရင်း6နိုင်ငံပါဝင်တဲ့မဟာမဲခေါင်ဒေသရင်းGMS အဖွဲ့ရဲ့ခီးသွားလုပ်ငန်းအတွက်လာမဲ့2025ခုနှစ်မှာခီးသွားဧည့်သည်95တန်းထိလာရောက်ဖို့ရည်မှန်းထားကြောင်းအဖွဲ့ရဲ့ခီးသွားလုပ်ငန်းကိုဥဆောင်မဲ့ထိုင်းကပြောပါတယ်။ဒုံလ5ရက်ကနေ9ရက်နေ့ထိထိုင်းနိုင်ငံဖန်ကခဲမှာထိုင်းခီးသွားလုပ်ငန်းအာဏာပိုင်အဖွဲ့နဲ့ထိုင်းခီးသွားနယ်အားကစားဝန်ကြီးဌာနကကြီးမှုပြီးကျင်းပတဲ့အစည်းအဝေးကိုမဲခေါင်ခီးသွားလုပ်ငန်းပူးပေါင်းဆောင်ရွက်အဖွဲ့ MTCO နဲ့ခီးသွားကုမ္ပဏီတွေအေဂျင်စီတွေအပြင်ထိုင်းနဲ့နေချင်းထိဆက်နေတဲ့မြန်မာကမ်ဘောဒီးယားနဲ့လာအိုစ်နိုင်ငံတွေကတာဝန်ရှိသူတွေပါအထူးဧည့်သည်တွေဖြစ်နေတက်ရောက်ခဲ့ကြတာဖြစ်ပါတယ် GMS နိုင်ငံ6နိုင်ငံကမြန်မာကမ်ဘောဒီးယားလာအိုစ်ထိုင်းဗီယက်နမ်နဲ့တရုတ်နိုင်ငံကယူနန်နဲ့ချင်းစီကိုပိုင်အုပ်ချုပ်ခွင့်ရဒေသနှစ်ခုဖြစ်ပါတယ်ဒေသရင်းအာဆီယံခီးသွားတွေအလားများတဲ့နိုင်ငံဖြစ်ရပ်တည်နေတဲ့ထိုင်းနိုင်ငံကအခုအစည်းအဝေးမှာဒေသရင်း GMS နိုင်ငံတွေနဲ့ထိုင်းနိုင်ငံကြားရထားလမ်းကားလမ်းလေကြောင်းနဲ့ရေကြောင်းလမ်းပန်းဆက်သွယ်ရေးတွေတိုးတက်ကောင်းမွန်အောင်လုပ်မယ့်နည်းလမ်းတွေကိုဆွေးနွေးခဲ့ကြတာဖြစ်ပါတယ်။မဲခေါင်ဒေသရင်းခီးသွားလုပ်ငန်းဖိုရမ်ကို1996မှာပထမဆုံးကျင်းပခဲ့ခြင်းကစပြီးထိုင်းခီးသွားအာဏာပိုင်အဖွဲ့က Pacific Asia ခီးသွားလုပ်ငန်းနဲ့ပူးပေါင်းဆောင်ရွက်ပြီး GMS ခီးသွားလုပ်ငန်းတိုးတက်အောင်လှုပ်ဆောင်ခဲ့တာပါ။ဒီခီးသွားလုပ်ငန်းဟာဒေသရင်းကုလသမဂ္ဂရေရှည်တည်တတ်မဲ့ဖွံ့ဖြိုးရေးပန်းတိုင်ရထားချက်ပြည့်မီအောင်ပံ့ပိုးပေးဖို့ရည်ရွယ်တာလည်းဖြစ်ပါတယ်ထိုင်းနိုင်ငံမြောက်ပိုင်းဖဲ့ခိုင်အဝေးပြေးလမ်းမကြီးပေါ်မှာခီးသည်ရင်ကား၄စီးမှလိုက်ပါလာတဲ့ဆယ်စတန်းအထောက်ထားမရှိတဲ့မြန်မာတရားကျော်ကိုထိုင်းရဲကဖမ်းဆီးပါတယ်ချင်းရိုင်းခိုင်မဲဆိုင်ဘက်ကနေထွက်လာတဲ့ခီးသည်တင်ကားတွေပေါ်မှာလူပွဲစားတွေခေါ်ဆောင်လာတဲ့အမျိုးသမီးအမျိုးသားနဲ့ကလေးတွေပါဝင်အထောက်ထားမဲ့တရ4ရောက်ကိုဖဲ့ခင်ရဲတပ်ဖွဲ့ကဇူလ6ရက်မှာဖမ်းဆီးတာလို့ဒေသရင်းအလို့သမားကြီးလှုပ်ရှားသူဦးမိုးကျော်က VOA ကိုပြောပါတယ်မြန်မာနိုင်ငံနဲ့နိုင်ငံရေးစီးပွားရေးမတည်ငြိမ်မှုနဲ့စစ်မှုထမ်းဥပဒေတွေကြောင့်လူငယ်အတော်များများဟာအိန္ဒိယထိုင်းနိုင်ငံဘက်ကိုအများဆုံးထွက်ပြေးနေကြတယ်လို့လည်းပြောပါတယ်ငယ်ဆက်ယာယီဖြတ်တန်းခွင့်ဆောင်ရွက်တွေကန့်ချောင်းပြီးထိုင်းနိုင်ငံကိုဝင်ရောက်သူတွေရှိတယ်လို့ပြည်ဝင်ခွင့်အထောက်ထားမရှိဘဲဝင်ရောက်လာသူတွေလည်းရှိပါတယ် သူတို့ဟာထိုင်းမှာအလုပ်လုပ်ဖို့အတွက်လူကုန်ကူးသူတွေကိုဘန်ဝဲ1000ခွဲအထိပေးပြီးဝင်ရောက်နေတာဖြစ်ပြီးအခုဂျပန်အတွင်းမှာပဲထိုင်းရဲတွေဖမ်းမိသူ200ကျော်ရှိတယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ
်စနေမနေ့ထိတ်တန့်သတင်းတွေကိုဒေါက်ကျူမန့်တက်ကညာပေးခဲ့တာဖြစ်ပါတယ်များ VOA ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကို burmese.voanews.com internet ဆာမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းထဲမှာကြည့်ရှုနားဆင်နိုင်ပါတယ်ဒါပြင်အဲ့ဒီမှာသတင်းတွေစောင်းမားတွေတွစ်ဆုံမြ мян ကန်းနေတဲ့သတင်းသုံးသပ်ချက်တွေကိုအချိန်မရွေးဝင်ရောက်ကြည့်နိုင်ပါတယ်မိမိရဲ့သဘောထားအမြင်တွေကိုတော့ VOA Burmese Facebook နဲ့ YouTube ကအခုတိုက်ရိုက်ထုတ်လွှင့်မှုတွေမှာမှတ်ချက်ပြုနိုင်ပါတယ်အခုကဆက်လို့သတင်းပေးပို့ချက်စောင်းမားနဲ့ပတ်စံကဏ္ဍတွေကိုဆက်တိုက်တင်ဆက်တော့ပါမယ် Monkey and Data ကဆက်ရှောင်းတဲ့အခြေအနေတင်ဆက်ခင်မှာအခုပထမဆုံးတော့ချင်းပြည်နယ်ကစစ်ရေးအခြေအနေသတင်းပေးပို့ချက်တစ်ပုဒ်ကိုထုတ်လွှင့်မှာပဲချင်းပြည်နယ်တိတိမြို့မှာနေနေမိရှုခံပြီးတဲ့နောက်တိုက်ပွဲတွေခိတ္တငြိမ်သက်နေတယ်လို့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်တိုက်ပွဲတွေငြိမ်သက်နေတဲ့အတွက်နေရာပြောင်းသူတို့လည်းရှိနေပါတယ်တိတိမျိုးနောက်ဆုံးအခြေအနေတွေကိုကိုရဲမောင်ကပြောပြပေးပါမယ
်တိတိမျိုးကစစ်တပ်တပ်ဆွဲထားတဲ့နေရာနှစ်ခုကိုကာကွယ်ရေးတပ်ဖွဲ့တွေကပြီးခဲ့တဲ့မေလနောက်ဆုံးအပတ်ကတိုက်ခိုက်သိမ်းပိုက်ပြီးမျိုးရင်းတိုက်ပွဲတွေပြင်းထန်ခဲ့တာပါအဲ့ဒီနောက်မှာစစ်တပ်ကမျိုးရင်းကနေအိမ်တွေကိုမီးရှို့ဖျက်ဆီးတာတွေရှိတယ်လို့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကပြောပါတယ်အခုလိုမျိုးရင်းကနေအိမ်တွေမီးလောင်ကျွမ်းခဲ့တဲ့အတွက်တိုက်ပွဲတွေကိုရပ်နားထားတယ်လို့ PDF ဇိုလန်တာဝန်ရှိသူကအခုလိုပြောပါတယ်
ကျေးတိုက်ပြီးမှတော့မရှိတော့ပါဘူး။အာမြို့ထဲမှာတွေဟိုတချို့နေရာတွေရှိပါတယ်ကျွန်တော်တို့ကတိတ်တွေဟွာဟွာတွေမြေရှုခံရတယ်လို့တော့ပြည်သူတွေထက်လည်းအာအထင်အရည်များလို့ကျွန်တော်တို့ခဏနာပြလိုက်တာပါ။ကျွန်တော်တို့အနေနဲ့ကတော့ဒီမြို့တင်းချင်းချင်းလောက်တာမဟုတ်ဘူးဆိုတော့လေနော်ပြည်သူတွေဖြည့်တဲ့သူတွေကစားကြဲစားပြေတော့မပြေခိုင်းဘူးကျွန်တော်တို့။ဒါပေမဲ့သူတို့ကနည်းနည်းဖြည့်ကောင်းစားအိမ်လုံးကြီးဆိုတော့နည်းအချောက်လုံးပြေကုန်တော့နည်းနည်းတော့ကြော်လို့တော့ကြော်တောင်းချက်ပြေတော့လာလေအဲ့ဒါကျွန်တော်တို့ပြောရှိုးတာမဟုတ်ဘူးဆိုတော့ကျွန်တော်တို့လည်းအခုငြိမ်နေပြီဆိုတော့ကျွန်တော်တို့ဖက်ကနေတော့ပြန်ခေါ်တယ
်ဒေသခံအများစုဟာနှီးစက်ရမျိုးဖြစ်တဲ့သခိုင်းတိုင်းတွေကကလေးမျိုးကိုထွက်ပြေးတိမ်းရှောင်နေကြပါတယ်မျိုးရင်းကနေအိမ်တွေဖောက်ထွင်းခံရတာတွေရှိတဲ့အတွက်အချို့ဒေသခံတွေဟာနေရက်ကိုပြန်ကြသူတွေလည်းရှိတယ်လို့စစ်ပေးဆောင်သူကအခုလိုပြောပါတယ
်ဟုတ်တယ်တိုက်ပွဲရှိပြီးတော့မှတောင်းလိုက်တာညနေချပြီးတော့လေညနေချပြီးတော့ဟိုအတန်းတွေနဲ့ကြာဒီနဲ့လည်းရှိတော့အဲကြောင့်ကုန်လုံးနဲ့ကြောက်ကြတော့ပေါ့ကွာစီးကြတာပဲတချို့လူတွေကြတော့သူတို့ပြန်ပြီးတော့လေစစ်စီးလူတွေကိုလည်းရှိတယ်တပူတွေလည်းရှိတော့လေတချို့လူတွေကတည်းအိမ်တည်းအိမ်ကိုတယောက်တယောက်စီတော့မှနေတယ
်တီးတိမ်မျိုးစစ်သက်တက်ဆွဲထားတဲ့နေရာ၃နေရာကို PDF ဇူလန်အပါအဝင်ချင်းညီနောင်တပ်ဖွဲ့တွေကမေလ29ရက်ကတပြိုင်နက်ဝင်ရောက်တိုက်ခိုက်ခဲ့ရမှာစစ်တွေရေးဂုံးနဲ့နာတလာလို့ခေါ်တဲ့နေဆက်ဒေသနဲ့တိုင်းရင်းသားလူမျိုးများဖွံ့ဖြိုးရေးဦးစီးဌာနရုံးတို့ကိုတင်ပိုက်နိုင်ခဲ့ပါတယ်။တိုက်ပွဲအတွင်းလက်နက်တချို့တင်စီရမိတယ်လို့တုံ့ပန်းတချို့လည်းဖမ်းဆီးရမိတယ်လို့ PDF ဇိုလန်ကပြောကြားထားပါတယ်။တိုက်ပွဲအတွင်းစစ်တပ်ဘက်ကလက်နက်ကြီးတွေပစ်ခတ်တာအပြင်ဒေသောင်းကတိုက်ခိုက်တာတွေကြောင့်မျိုးရင်းကနေအိမ်30ထပ်မနည်းမိလောင်ကျွမ်းခဲ့ရတယ်လို့အရက်သားအမျိုးသမီးတို့လည်းသိဆုံးခဲ့တယ်လို့သိရပါတယ်ခင်ဗျာ။
ပြည်တွင်းကသတင်းပေးပို့ချက်ကိုကိုရဲမောင်ပြပြခဲ့တာပါအခုတော့ကမ္ဘာမီဒီယာတွေကမြန်မာအကြောင်းမတင်ဆက်ခင်မှာဆစ်ရှောင်းမွန်ကီယင်တချို့နေရပြန်နေတဲ့အခြေအနေကိုဆက်လက်တင်ပြပေးပါမယ်စီးရဲတက်မှခဲ့တဲ့မွန်ကီယင်နယ်ဆက်ဂျိုင်းမြစ်ကန်တဘေးတလျှောက်ကအိုးအိမ်ဆွတ်ခွာဘေးလွတ်ရာမှာခိုလုံနေရတဲ့စစ်ပေးရှောင်းတချို့နေရပြန်လာကြတယ်လို့ရွာကန်နဲ့စစ်ပေးရှောင်းကူညီရေးလှုပ်နေသူတွေက VOA ကိုပြောပါတယ်စစ်ကောင်စီကတော့ကော်ဘိန်ကျေးရွာနဲ့ပတ်ဝန်းကျင်ဒေသတွေကိုပြန်လည်ထိန်းချုပ်နိုင်တဲ့အကြောင်းပြသဖို့အတွက်ရွာသူရွာသားတွေကိုနေရပြန်ခေါ်နေပြီးခြေကပညာစာသင်ကျောင်းတွေဖွင့်လှစ်ဖို့ကြိုးစားနေပါတယ်။ကော်ဘိန်ကျေးရွာစာသင်ကျောင်းဖွင့်လှစ်နိုင်တာမရှိပေမဲ့ဓမ္မသက်ကျေးရွာ၊ကော့ပလိုင်းကျေးရွာတွေမှာတော့ကျောင်းတွေဖွင့်လှစ်နေပါတယ်။ဒီကျောင်းသတင်းပေးပို့ချက်ကိုအခြေခံပြီးကိုညာဝင်းအောင်ကပြောပြပေးပါဦးခင်ဗျာ
။ပြီးခဲ့တဲ့မတ်လကုန်ကစစ်ရေးပြင်းထန်ခဲ့တဲ့မွန်ကီယင်နယ်ဆက်ကကော်ဘိန်၊ကော့ပလိုင်း၊တရနာဓမ္မသက်စတဲ့ကျေးရွာကတချို့စစ်ပေးဆောင်တွေကနေရပ်ပြန်လာနေကြပြီလို့စစ်ဆောင်ကူညီနေသူတဦးကပြောပါတယ်။
ပြန်လာမလားပြတယ်သူကိုလည်းရှိဟိုမှာ60ရာနဲ့တော့ပြန်လာဘူးပို့ပေါ်တော့တခြားရွာလည်းမကားလည်းသူတခြားရွာကနေတော့ပါတော့ပြန်လာပြန်လာလည်းသူအမှတ်ရလူလည်းမပြန်လာရဘူ
းပြီးခဲ့တဲ့မတ်လ24ရက်နေ့ကနှစ်ဖက်တိုက်ခိုက်ပြင်းထန်ပြီးတွန်လိုင်းရင်အင်အားစုတွေကော်ဘိန်းနယ်မြေရဲစခန်းကိုသိမ်းပိုက်နိုင်ခဲ့ပါတယ်အဲ့ဒီနောက်စစ်ကောင်စီတပ်ရဲ့လေကြောင်းရေကြောင်းတိုက်ခိုက်မှုကြောင့်အင်ဂျီ1000လောက်ရှိတဲ့ဓမ္မသက်ကျေးရွာဟာနေအိမ်300ကျော်မီးလောင်ပြာကျခဲ့ပါတယ်ဒီအခြေအနေတွေကြောင့်နေရွှန့်ခွာထွက်ပြေးရသူအရေအတွက်ဟာ 5000 တက်မနေရှိတယ်လို့ Mon Federal Council MSFC က VOA ကိုပြောပါရယ်ကိုဘင်းရဲစခန်းသိမ်းပိုက်ခံရပြီးတလအကြာ AB 25ရဲ့နေ့မှာစစ်ကောင်စီတပ်ကအင်အားအလုံးရင်းနဲ့စစ်ကြောင်းထိုးဝင်လာပြီးလက်နက်ကြီးနဲ့လေကြောင်းအုံပြူတိုက်ခိုက်ပြီးပြန်လည်သိမ်းပိုက်ခဲ့တာဖြစ်ပါရယ်အဲဒီနောက်မွန်ပြည်နယ်ဝန်ကြီးချုပ်ဦးအောင်ကြည်သိန်းပါဝင်စစ်ကောင်စီအဖွဲ့တွေဓမ္မသက်ကြီးရွာအခြေအနေကိုတွားရောက်ကြည့်ရှုခဲ့ပြီးဒေသအခြေအနေတည်ငြိမ်အေးချမ်းနေပြီဖြစ်တာကြောင့်ရွာသူရွာသားတွေနေရပြန်လာကြဖို့တိုက်တွန်းခဲ့တယ်လို့ဒေသခံတွေက VOA ကိုပြောပါတယ်ကြီးရွာမှာမလုံခြုံတဲ့အခြေအနေတွေကြောင့်စစ်ပေးဆောင်အများစုကပြန်မလာရဲကြသေးဘူးလို့ဓမ္မသက်ရွာစစ်ဆောင်ကူညီနေသူတဦးကခုလိုပြောပါတယ
်ဆက်ကမကွမ်းနဲ့ဆက်ကတိဘေတော့ဖတ်ကောင်တာနဲ့
ကြာကတည်းကလူလူနေရပြန်လာလို့ရပြီဒါပေမဲ့ကြောက်စိတ်များတဲ့လူကမပြန်ရဲကြသေးဘူးအသက်ကြီးပိုင်းတွေပဲအရင်ပြန်လာကြတယ်လေစိုးရိမ်ကြောက်ရွံ့နေကြတာပေါ့စစ်ကောင်စီတပ်တွေကလည်းအင်းအားနေနေပါပါရွာထဲမှာနေနေတုံးပဲဆိုတော့ပြန်လာဖို့ကတိတ်အဆင်မပြေကြသေးဘူးစစ်တပ်ခံခဲ့ရတဲ့လူတွေကပိုကြောက်နေကြတာပေါ့လို့မွန်ဘာသာနဲ့ပြောသွားတာပါဓမ္မသက်ကြီးရွာမှာနေရင်အပြည့်စီမရှိတဲ့သူအင်ဂျီ100ကျော်လောက်သာပြန်လာနေကြတယ်လို့ရွာကန်တူကပြောပါတယ
်။အဲဟုတ်ကဲ့ကြာကတော့ဒီလက်ကမခွန်ကြာတော့အစတော်ကြာလို့နဲ့တော့ဘူးကြာတယ်နဲ့ငါတို့ပြီးတော့ခ
ေါ်နေ။နေရပြန်လာဖို့အတွက်ကသူတို့ခွင့်ပြုထားပါတယ်။ဒါပေမဲ့ပြန်လာတဲ့လူလည်းရှိတယ်မပြန်လာရဲတဲ့လူတွေလည်းရှိနေသေးတယ်။တချို့အင်ရှိတဲ့သူတွေကပြန်လာတယ်အဲ့လိုမျိုးပေါ့။တချို့ကတရက်ပဲပြန်လာပြီးဘေးလို့ရကိုပြန်ဆောင်သွားတာလည်းရှိပါတယ်။အခုပြန်လာနေတဲ့သူကအင်းတရားကြကြလောက်ပဲရှိလိမ့်မယ်လို့မွန်ဘာသာနဲ့ပြောသွားပါတယ်။ရွာကန်တချို့နေရပြန်လာကြပေမဲ့တချို့သူတွေညဘက်နေအိမ်မှာမအေးရကြပဲဘေးလွတ်ရာမှာတွားအိတ်ကြတယ်လို့ဆိုပါတယ်။စစ်ကောင်စီကတော့ကိုဘင်းကြီးရွာနဲ့ပတ်ဝန်းကျင်ဒေသတွေကိုပြန်လည်ထိန်းချုပ်နိုင်တဲ့အကြောင်းပြသဖို့အတွက်ရွာသူရွာသားတွေကိုနေရပြန်ခေါ်နေပြီးအခြေခံပညာစာသင်ကျောင်းဖွင့်ချိန်မှာကျောင်းတွေဖွင့်လှစ်နေပါတယ်။ဓမ္မသက်ကြီးရွာ၊ကော့ပလိုင်းကြီးရွာတွေမှာပြီးခဲ့တဲ့ဇွန်လ3ရက်နေ့ကတည်းကစစ်ကောင်စီကကျောင်းအနှံလက်ခံပြီးတော့ကျောင်းတွေဖွင့်လှစ်နေပါတယ်။ရဲစခန်းသိမ်းတိုက်ပွဲဖြစ်ခဲ့တဲ့ကော်ဘင်းကျေးရွာကတော့ကျောင်းဖွင့်လှစ်တာမရှိသေးပါဘူး။ဓမ္မသက်ကျေးရွာမှာစာသင်ကျောင်းဖွင့်လှစ်ထားပေမဲ့ကျောင်းသားအနည်းငယ်သာတည်ရောက်နိုင်တဲ့အကြောင်းဓမ္မသက်ရွာကမွန်ဘာသာနဲ့အခုလိုပြောပါတယ
်
။ပြီးခဲ့တဲ့ဇွန်လ3ရက်နေ့ကကျောင်းအတောက်ကိုသူတို့စပြီးတော့လက်ခံပါလေ။ကျောင်းလာဖွင့်တာပေါ့နော်။မော်လမြိုင်ဘက်မှာနေနေတဲ့အစိုးရကျောင်းဆရာမတွေပြန်လာကြပြီးတော့စာသင်ကျောင်းတွေဖွင့်နေပါလေ။ကျောင်းသားကြီးတွက်ကတော့တိတ်မများဘူးလေ။အရင်တော့ကျောင်းသား800လောက်800ကနေအခုဆိုရင်ကျောင်းသား100တောင်မပြည့်တော့ပါဘူး။အဲ့ဒါပထမနေ့ကျောင်းအပ်တဲ့နေ့မှာပေါ့။နောက်ရက်တွေကျတော့အရေးတွက်ကဘလောက်ဖြစ်လာမယ်မသိသေးဘူးလို့မွန်ဘာသာနဲ့ပြောသွားပါလေ။ဒေသတွင်းတည်ငြိမ်အေးချမ်းမှုရှိနေပြီလို့စစ်ကောင်စီဘက်ကပြောဆိုထားပေမဲ့လန်းစုံလန်းကွာနေရာနဲ့ဖုန်ကြီးကျောင်းတွေမှာစစ်ကောင်စီတပ်တွေတပ်ဆွဲနေရာယူထားဆဲဖြစ်ပါတယ်စစ်ကောင်စီတပ်တွေရွာထဲမှာနေရာယူထားတာမျိုးအခြေမြွေပြစ်ခတ်မှုတွေထပ်ပြီးတော့ဖြစ်လာနိုင်တယ်လို့ပြောပါတယ
်ဆက်ဟမ်းတဲ့မလို့တကားပေါ့လေဒီကြည့်ထဲပြီးလည်းကလည်းကမောင်းလို့လို့ဒီကာရဲတဲ့ဒီလည်းလည်းပါမမလို့ရတယ်တော့
စစ်ကောင်စီကတော့ပြန်လာစီခြင်းတယ်လို့ပြောတာပေါ့လေရွာထဲမှာသူတို့တဆွဲနေထိုင်ကြတဲ့ကအချိန်မီပြည့်ကတ်မှုတွေထပ်ပြီးတော့ဖြစ်လာနိုင်တယ်လေတကယ်လို့အချိန်တွေကအေးချမ်းနေပြီဆိုရင်တို့ဒီမှာနေစရာအကြောင်းမရှိဘူးလို့မြင်တာပဲနောက်တစ်ခုကစစ်ကောင်စီတပ်တွေအဲ့ဒီမှာရှိနေရင်ရွာသူရွာသားတွေအကုန်လုံးမပြန်ရဲကြဘူးစစ်ကောင်စီကတို့ရဲ့လုံခြုံရေးအတွက်ရွာကန်တွေနဲ့အတားအဆီးကာဗာယူထားကျင်တာပေါ့ရွာကန်တွေများလေတို့လည်းလုံခြုံတဲ့သဘောတို့အတွက်ပေါ့နော်ရွာသူရွာသားတွေအတွက်ကသူတို့ရှိနေရင်မလုံခြုံဘူးပိုကြောက်ရတယ်လို့မွန်ဘာသာနဲ့ပြောသွားတာဖြစ်ပါလေဒေသခံနေပေးလို့ရတိန့်ရှောင်နေချင်းစိုက်ကဲနဲ့နေအိမ်မှာတံပိုးကြီးပစ္စည်းတွေဖျက်ဆီးခံရတာခိုးယူခံရတာတွေရှိနေတယ်လို့ဒေသခံတွေကပြောဆိုကြပါတယ်ခင်ဗျာ
ကိုညာဝင်းအောင်ပါခင်ဗျာအခုတော့ကမ္ဘာမီဒီယာထဲမှာမြန်မာနိုင်ငံနဲ့ပတ်သက်လို့ဘယ်လိုများသုံးသပ်ရေးသားနေကြတယ်ဆိုတော့ကြည့်အောင်ပါဦးကျော်စန္ဒာမူရင်းအသုံးလုံးနဲ့မူရင်းအပေါ်မပြတ်တင်ပြထားပါတယ်ခင်ဗျာ
ဟုတ်ကဲ့သူတို့ပြောပြဖို့ရွေးချယ်ထားတဲ့အကြောင်းအရာတွေတဲ့မလားစီးတိုက်ပွဲအစ်စ်ထူဖြစ်လာရင်မြန်မာနိုင်ငံဟာအဲ့ဒီထက်မှမြေစာပင်ဖြစ်လာနိုင်ကြလားဆိုတဲ့သုံးသပ်ချက်တရုတ်ပြည်မြန်မာနိုင်ငံညီညာရေးတည်ငြိမ်ရေးကိုအမှန်တကယ်လိုလားခြင်းရင်ဘာတွေလှုပ်ဆောင်သင့်တယ်လဲဆိုတဲ့အကြံပြုသုံးသပ်ချက်နဲ့မြန်မာနိုင်ငံပြည်တွင်းစစ်အဆုံးသက်ရေးအလားအလာသုံးသပ်ချက်တွေပဲဖြစ်ပါတယ်အဲ့ဒါမှဥစွာပြောပြလို့ရတဲ့အကြောင်းအရာကတော့ New Cold War proxy conflict brewing in Myanmar. Kitese e taipwe ye ta singan pidipa kha Myanmar nanga ma asa pyu ni jin swae kaung ne budget lit na thung that tha re saung ma be phit par. Asia Times ka thun nu pyo pya ma ma khnya.
Myanmar pyu rin se ha Ukraine Gaza pidipa kha rin ne ma du be. In a ji nangan re a chu si bwa jin pyan chain ya phit la le ma so ra Udiane, Chingara, or Sankiyama, Fidel, Nizara, Chipare. Ulola Zema, American Heart, Deura, Sharun, Nanganuma, see Simpia, Yarello, Purino, Chekalunga, Javeling, eh? Tabime, Sikonsina, Tainla, Yazuri, Taipei, Japan, Simila, Chima, Kaba, Yaji, Osunhu, Pian Saint Mua, the Mabidin, say, and I sung Sumpia behind that chain, my senior, Lusupio, the Fema, American Bidanzua. NUG PDF တွေကိုထောက်ခံပြီးကျန်တဲ့ဘက်မှာတော့တရုတ်နဲ့ရုရှားတို့ကတရုတ်ကခက်မင်းမင်းရုရှားပေါ်ပေါ်ထွန်းထောက်ပံ့နေတယ်လို့အထောက်အထားတွေနဲ့တကွာရေးသားထားတာဖြစ်ပါတယ်။အမေရိကန်ဘက်ကတော့တော်လိုင်းဥစုတွေကိုလက်နက်ခဲယံတိုက်ရိုက်အကူအညီပေးတာမျိုးကိုဆောင်ကျင်ပြီးဝါရှင်တန်မြို့တော်မှာ NUG ရင်းကိုလက်ခံထားပါတယ်။တကယ်လို့အမေရိကန်ပြည်ထောင်စုကမြန်မာပြည်တွင်းစစ်ကိုစီးအတိုက်ပွဲပုံစံမျိုးတွန်းမြင့်နေတဲ့ဆိုရင်လောလောဆယ်မှာနှစ်ဖက်စလုံးကရှောင်းကွင်းနေရတဲ့တရုတ်ဂျိုးစီဘတ်ရှိရဲ့ကြောက်ဖြူကိုပြတ်မှတ်ထားလာနိုင်တယ်လို့လည်းဆိုပါတယ်တရုတ်ဟာမြန်မာစစ်တပ်ကိုဆီလေးလုံးပြီးတော့ဘုံပြီးအပေးထောက်ခံလာခဲ့ပေမဲ့မြန်မာစစ်တပ်ကတရုတ်ဘလုံးလုံးလျားလျားမိခိုရတာကိုမလိုလားတဲ့အတွက်ရုရှားနဲ့ကဝေးအဆက်အသွယ်ထူထောင်လာခဲ့တယ်ရုရှားကလက်နက်တွေပူပြတဲ့အပြင်စစ်ဘက်ညွန်ကြားသူတွေကိုလည်းမြန်မာနိုင်ငံထဲမှာတွေ့လာရတယ်မြန်မာစစ်သားတွေထောင်ထဲချပြီးရုရှားနိုင်ငံမှာသွားရောက်လေ့ကျင့်စေတယ်nuclear တပ်ပံ့ဖို့တစ်ခုတိစောက်ဖို့လည်းသဘောတူညီကြတယ်လို့ဆိုပါတယ်။ Soviet Union ပြိုကွဲပြီး Boris Yeltsin ရဲ့ဖျူဖျဲအုပ်စုမှုကိုဆက်ခံတဲ့အင်လက်ထက်မှာတော့ရုရှားဟာ American စစ်ကြီးရဲ့မဟာမိတ်ရှင်နဲ့တရုတ်နဲ့လက်တွဲလာခဲ့တယ်။မြန်မာနိုင်ငံဟာလည်းရုရှားရဲ့တက်ကြွတဲ့လက်တွဲပဲဖြစ်လာခဲ့တယ်။အခုခါစစ်ကောင်စီဟာသူတို့ပေးတဲ့လက်နက်တွေနဲ့ပစူတွေကိုပြစ်ခတ်တိုက်ခိုက်နေတယ်ဆိုတော့ရုရှားကစိတ်ဂရုစိုက်ခံလည်းမတူဘူး။တေဂါပူမူစရီထာဘီဆက်ဆံပေမဲ့ရုရှားကတော့အနာသိန်းကောင်းဆောင်ဘုံကြီးမြောက်နိုင်ကိုလည်းဖိကြခဲ့တာတွေ့ရတယ်လို့ဆိုပါတယ်။တေဂါမြန်မာပြည်မှာနှစ်ဖက်ခွက်ကစားနေတော့အပြည့်အစုံကြီးကိုသူကလုပေးနိုင်တယ်။အေးဟာ UWSA Waterford Seat စင်လက်နဲ့တွေရရှိနေပြီးစီးစီးစားစားအောင်မြင်မှုရရှိနေတယ်။ဒီကိစ္စမှာလည်းတေဂါဘယ်အချိန်ဝင်ဆွတ်လာမလဲဆိုတာအချိန်ပိုင်းပဲလိုတော့တယ်လို့ဟိုတယ်လက်တာကသုံးသပ်ထားပါတယ်။အင်းနပ်ရှင်ရဲ့စပွဲဟာကြောက်ဖြူနဲ့နိကပ်ပြီးသူတို့အကျိုးစီးပွားပေါ်အန္တရာယ်ရှိနေတဲ့အတွက်တရုတ်ကဝင်ဆွဲဖို့အကြောင်းပြချက်ခိုင်လုံနေတယ်။ခိုင်နေတာညဉ့်ညံ့ရေးအဓိကအကျိုးဆောင်ဖြစ်တဲ့ Japan Nippon Foundation ကိုလည်းတရုတ်ကမောင်းထုတ်နိုင်တယ်လို့ဆိုထားပါတယ်။ American ဟာအဒီအခြေအနေအပေါ်အထူးစိုးရိမ်ပြီး Democracy လွတ်လပ်ခွင့်လူခွင့်အစရာတွေကိုထောက်ခံကြောင်းကြေညာစစ်ကောင်စီကိုစီးပွားဒဏ်ခတ်တာတွေလုပ်လာတယ်။အင်းဒီဂျင်းနိုင်ငံတွေကိုရောက်နေတဲ့ဒုက္ခတွေနဲ့ Energy အတွက်နိပညာနဲ့လူစည်လက်နဲ့မပါတဲ့အကူအညီတွေပေးဖို့စီစဉ်နေတယ်။တချိန်နဲ့မှာပဲအမေရိကန်ဟာထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်မှာကောင်စင်ဝန်ချုပ်ယုံကိုအကြီးအကျယ်တိုးချက်တည်ဆောက်နေတယ်။ဒီကအတွင်းအမေရိကန်ထောက်လှမ်းရေးဘူအပ်စီမဲစီမံကိန်းကိုလည်းမှတ်ယူနိုင်ပဲရှိတယ်။စီးတိုက်ပွဲဟာအရင်တုန်းကလိုအပူတပြင်းဖြစ်မလာသေးပေမဲ့အမေရိကန်နဲ့သူရဲ့မဟာမိတ်တွေဟာ AUKUS Quad စတဲ့ရင်းနဲ့အတူတရုတ်ကိုဥတီတဲ့အစီအမံတွေအများအပြားလှုပ်ဆောင်နေတယ်။ချင်းမိုင်ကကောင်စီဝန်ချုပ်ယုံနဲ့မြန်မာဒီမိုကရေစီအင်အားစုတွေကိုတရုတ်ရုရှားမဟာမိတ်ကိုထိန်းချုပ်နိုင်ရတဲ့တစိကြေသဖြစ်တဲ့နိုင်ငံဟာပေါ်ပေါ်ထင်းထင်းဖြစ်ထွန်းလာမဲ့စီးအတိုက်ပွဲရဲ့ရုပ်သေးဖြစ်လာဖို့ဆိုတာအလံဝေးသေးပေမဲ့သူ့အနေနဲ့ဘာမှထိန်းချုပ်နိုင်စွမ်းမရှိရဲ့ပေါ်ထွေးဝင်နိုင်ငံရေးမုံတိုင်းအလဲဘုံမှာကြောက်နိုင်ွယ်ရှိတယ် In the eye of a new geopolitical storm look so much in party let na ga song sa yi da thawar nya China's potential role in tackling the Myanmar crisis. အကြက်တဲ့ကင်တွေအိမ်မှာတရုတ်ခန့်ကနအလားအလားဆွဲကောင်းစင်နဲ့ရေးသားထားသူကတော့ Brian Wong ဖြစ်ပါတယ်။လင်းနေတဲ့ဝင်ရလာပြီးဖြစ်တဲ့မြန်မာပြည်တွင်းစစ်မှာစစ်တပ်ကကျင်းရှာခဲ့တဲ့ဘုံပမာဏဟာတဦးချင်းစီနဲ့တွေ့မယ်ဆိုရင် Ukraine ထက်ပိုများပါတဲ့။ Ukraine Gaza ပြဿနာတွေနဲ့ဆိုင်မိမိတို့လိုရှိနေပေမဲ့မြန်မာနိုင်ငံကတော့မင်းသမှုတွေတိုက်ပွဲတွေနဲ့ဘွယ်လို့ရိုက်နေတယ်။စစ်စုနဲ့ချီပြီးစစ်တပ်ကြီးစိုးမှုအောက်မှာနေလာခဲ့ရပြီးတဲ့နောက်ဒီမိုကရေစီနဲ့တာဝန်ယူတာဝန်ခံမှုရှိတဲ့အစိုးရကိုတောင်းတလှုပ်ဆောင်နေကြခြင်း2021မှာစစ်တပ်ကအာဏာသိမ်းခဲ့တာဖြစ်တယ်။ in a kien a little time that Tonay in Azuriha, see a posi ICB, Nemi go trench of Tan and Nijima. The Pekwa Gazalure, Sochi Zulu, Queen Yi the Maria, and Yama Neza Sibway Chacha Chara Niyama, Sita Sela Yatini and that we are Eule Suare. I've met Tamaraha Selebi daughter, she yet in him and Hodohu. The child in Azuri Halem, we are at Nagama, and where Yala Yama Pidel led to the Kamantaware. Teaching him how to do it and eat her dogs of training. Do her donsons ye and a reason as a sign, be like a moon needing her. Sidaga, a reason of Chuchabi and nothing like dog. Nangara, Dankapisumuri, Kayare, Sigonsia. Do go over, digata, Mikulaya, Diane. Uji Melango, Yai, absent Uchu Pit. Do got Gongi Tare. Abian, do you and your man and Josie Bohale, Nanes and Senior. ยุคนี้เนี่ยမြန်မာနိုင်ငံညဉ့်ညံ့ရေးနဲ့ပုံမှန်ခြေအနေပြန်လည်တည်ဆောက်ရေးကိုအမှန်တကယ်ပိုင်းခြားထားတဲ့လူလာတဲ့ဆိုရင်ပြီးကင်းတဲ့ယူနန်ကအာဏာပိုင်တွေဟာတကြွတဲ့ဦးစီးဦးဆောင်မှုကိုစတင်လွှတ်ဆောင်မှာဖြစ်တယ်။ဒီမှာအချက်အနေနဲ့ပြည်ပခန့်မှာပါဝင်ပတ်သက်နေတဲ့ဘက်ပေါင်းစုံနဲ့ပူပြီးနိုင်ငံဆိုင်ဆိုင်ထိတွေ့ဆက်ဆံရမယ်။သူတို့ပုံမှန်ထင်းချုပ်နိုင်အောင် ဆောင်မှာဖြစ်တယ်။ဒါအနေနဲ့ကတော့အခုလက်ရှိအခြေအနေတိုင်းဆက်နေလို့မဖြစ်တော့ဘူး။မြန်မာကိုယ်စားမကဒေသရင်းကွာရိုက်ခတ်မှုတွေနှိမ့်နှံမှုတွေရှိလာစေတယ်ဆိုတာစစ်ကောင်စီခေါင်းဆောင်တွေကိုပေါ်တင်အစီပေးသင့်တယ်။ဒါတမတော်အတွင်းပြန်လဲဆုံးဆက်စီပြီးအပြောင်းလဲအတွက်အကောင်းဆုံးနည်းလမ်းကိုသူတို့တွက်ချက်လာစေမှာဖြစ်တယ်။တတိယနဲ့နောက်ဆုံးအနေနဲ့ကတော့ဒီအနေနဲ့အာဆီယံနဲ့ပူးပေါင်းပြီးစနမှုအခုကြီးအတွက်ယာယီအပြစ်ခတ်ရစေရေးဒါမှမဟုတ်ကုလသမဂ္ဂလူမျိုးမှုထိန်းသိမ်းရေးအဖွဲ့ရဲ့ထားရှိကိုလှုပ်ဆောင်တဲ့ဒီလိုအကြံပြုချက်တွေဟာဒေရုကြလွန်ပေမဲ့တေယုအနေနဲ့ကတော့လိမ္မာပန္နစွာလူအပ်သလိုကင်တွယ်ပြီးတော့လှုပ်ဆောင်တဲ့လို့ဆမရှင်ဘရိုင်းဝေါင္ကသုံးသပ်ထားတာဖြစ်ပါခင်ဗျာ။နောက်ဆုံးအနေနဲ့တင်ပြလိုတာကတော့ An End to Myanmar's Civil War A Conversation with Paul Green.အပြင်းအဆန်အဆုံးတိုင်းပေါ်ဂရင်းနဲ့စကားပြောခြင်းဆိုတဲ့ခေါင်းစဉ်နဲ့ The Diplomat မှာ You can't say that Harrison that ပဲဖြစ်ပါတယ်။အဲဒီအခက်အခဲတူလည်းဖြစ် CSO ရဖက်အဖွဲ့စည်းများရဲ့သူအတိုင်းပင်ကန်တူလည်းဖြစ်တဲ့ပေါ်ဂရင်းဟာ2021ဆီယနာသင်ပြီးကြီးငါဆာလို့မြမအရေးကိုထက်တဲ့ဝင်ဝင်သုံးသပ်တင်ပြလာသူဖြစ်တယ်လို့မိဆက်ပေးထားပါတယ်။စစ်ကောင်စီစံကျင်ရေးအင်အားစုတွေရဲ့ပြီးခဲ့တဲ့6သွေးရာသီတုန်းကစစ်မြေပြင်အောင်ပွဲတွေဟာတိုက်ပွဲအနေထားကိုပြက်ပြက်သားသားတစ်ဖက်ဆောင်နဲ့ဖြစ်သွားစေခဲ့ပြီးအကြီးအကဲမင်းအောင်နိုင်ငံစုဘိုလ်ချုပ်တွေရဲ့အုပ်ချုပ်ရေးအဖို့ပြန်လဲအလေးတန်ခြင်းမရှိတော့ဘူးဖြစ်သွားခဲ့တယ်။ဒါပေမဲ့ပြည်ပကအဆုံးတိုင်းပြောတော့အလံဝေးသေးတယ်။ညဉ့်ညာရေးဆွေးနွေးဖို့အာဆီယံတို့ဘာလို့ကတန်းနှံခဲ့တာတွေကိုစစ်ကောင်စီကပယ်ချထားလို့ဖြစ်နိုင်ခြင်းမရှိတော့ဘူး။အကောင်းဆုံးကတော့ PDF နဲ့ EA ကိုတိုင်းရင်းသားလက်နက်ကိုင်အင်အားစုတွေနေပြည်တော်မန္တလေးရန်ကုန်တို့အပါအဝင်အေရီမြေဝန်းဒေသကိုတနေ့အတွင်းဝိုင်းဝန်းစင်ပိုက်နိုင်ရေးဖြစ်တယ်လို့ပေါ်လရင်းကပြောပါတယ်။သို့တော်လည်းပဲရေအတွက်20လောက်ရှိတဲ့ EAU အဖွဲ့တွေနဲ့နိုင်ငံရေးမဟာမိတ် PDF NUG တို့အကြားနိုင်ငံရေးညီမျှချင်းကွာဟနေတယ်။ NUG အနေနဲ့အနာမသိမ့်မီအခြေအနေတိုင်းဖြုတ်ချခံအစိုးရကိုပြန်လည်ဖော်ဆောင်လိုကြတယ်။ EAU တိုင်းရင်းသားအင်အားစုတွေကတော့သူတို့ဟာသူတို့ဒေသဆိုင်ရာပြည်နယ်တွေလွတ်မြောက်ရေးအတွက်ဖြစ်ပြီး NUG ရဲ့အစီအစဉ်နဲ့ထပ်တူမကြဘူးလို့ Paul Green ကပြောကြောင်းလည်းကိုကဖော်ပြပါရယ်ကုလသမဂ္ဂ agency အမျိုးမျိုးမှလည်းနှစ်ပေါင်းများစွာအတွေ့အကြုံရှိခဲ့ဖူးတဲ့ Paul Green အနေနဲ့တော့လွတ်လပ်တဲ့ပြည်နယ်တွေကို Confederate အဖြစ်ဖွဲ့စည်းနိုင်ခြင်းအပြင်အနာဂတ်မြန်မာနိုင်ငံဟာအောက်ခြေကစတင်ပြီးပေါ်ပေါက်လာလိမ့်မယ်လို့ပြောလင်းထားပါရယ်သို့သောတချိန်တည်းမှာပဲအထူးသဖြင့်မြန်မာနိုင်ငံအနောက်ဖက်ချမ်းမှာမြန်မာစစ်တပ်ရဲ့ဘုံကျဲတိုက်ခိုက်မှုတွေကတော့ဆက်လက်ရှိနေလိမ့်မယ်လို့လည်းပြောကြောင်းဆောင်းပါရှင်လူခန်ကရေးသားထားတာဖြစ်ပါခင်ဗျာ
ကုရဝတ်တော်ကတော့လောက်ပဲဖြစ်ပါတယ်နောက်တော့မှဘယ်လိုများသုံးသပ်လာကြအောင်လဲဆိုတာကျွန်တော်တို့စောင့်ကြောလိုက်ကြပါစေအားလုံးကိုကျေးဇူးတင်ပါတယ
်သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ် ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ VUE ရဲ့စနေနေ့ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်များအခုတော့အပတ်စဉ်ကဏ္ဍတွေအလှည့်ကျပါပြီသုတဆုံလင်အမေရိကန်တခွင်းနဲ့သိပ္ပံနဲ့ဤပညာကဏ္ဍတွေမတင်ဆက်မီမှာမြို့သီးကဏ္ဍနဲ့စတင်ပါမယ်အာရှနီးဟန်နဲ့ချက်ချင်းဤအသင်းAsian Red Cross လို့တော့လူတွေတင်စားခေါ်ကြတဲ့အထိနိုင်ငံပေါင်း200ကျော်မှာဆေးစနဝန်ထမ်းတွေအဓိကပါဝင်ပြီးလူမှုကူညီဆောင်ရွက်နေတဲ့ဗုဒ္ဓဘာသာစုချီဖောင်ဒေးရှင်းဟာထိုင်ဝမ်သီလရှင်တစ်ပါးရဲ့ဦးဆောင်မှုနဲ့စခဲ့တာဖြစ်ပြီးတော့အမျိုးသမီးတွေအများပြားဦးဆောင်ပါဝင်နေတဲ့ Pride အဖွဲ့တစ်ခုဖြစ်တယ်လို့ဒီအဖွဲ့ကမတ်ဆမ်ဘရီနာတန်းကပြောပါတယ်။တဘာဝဘေးဒုက္ခရဲ့ဆိုင်းနေရတဲ့နေရာဒေသတွေမှာအကူအညီပေးတာတွေကနေစွန့်ပစ်အမှိုက်လျှော့ချရေးနဲ့ကမ္ဘာညဉ့်ညာရေးကြိုးပမ်းမှုတွေမှာပါသူတို့ဘလို့ပါဝင်ကြိုးပမ်းနေကြလဲဆိုတာကိုအဲ့ဒီဖောင်ဒေးရှင်းမှာနှစ်ပေါင်း30ကျော် Brighter လုပ်ငန်းတွေပါဝင်လှုပ်ဆောင်နေတဲ့ Matt Sabrina တန်းကို Matt Kim ပြည်တွေကမေးမြန်းပြီးဒီတစ်ပတ်အမျိုးသမီးကဏ္ဍမှာတင်ဆက်ထားပါတယ်ခင်ဗျာ
အပြောင်းစုမှာတကယ်တမ်းဆိုလို့ရှိရင်ဗုဒ္ဓဘာသာဝင်တွေကလူငယ်စုဖြစ်တယ်။နောက်တစ်ခုကဗုဒ္ဓဘာသာနဲ့တခြားဘာသာတွေနဲ့နှိုင်းယှဉ်လို့ရှိရင်လည်းဒီ Pride လုပ်တဲ့နေရာမှာဥပမာ Christian တို့ကလို့ဆိုလို့ရှိရင် Missionary တွေနဲ့ဒီနိုင်ငံကမှသွားပြီးတော့သာသနာပြုတဲ့တစ်ချိန်ထဲမှာဟိုလူမှုဒီကူညီဆောက်ရှောက်ရေးတွေအင်မတန်လုပ်ကြတယ်လေနော်။ဆိုတော့ဗုဒ္ဓဘာသာမှာကျတော့ဒီလောက်မလုပ်ဘူးဆိုတာမျိုးနဲ့လူတွေအတိများကြတယ်။ဒါပေမဲ့အခုစစ်ကြီးနဲ့ကြည့်မယ်ဆိုလို့ရှိရင်တော့ဒါကတန့်ကျင်ပတ်လို့ဖြစ်နေတယ်။စကြီးကတော့ဒါသာသနာပြန့်ပွားအောင်လုပ်ရင်းနဲ့တပြိုင်တည်းမှာလဲ Pride တွေအများကြီးလှုပ်သွားတယ်။နိုင်ငံတကာမှာဆေးရုံတွေရှိတယ်၊ဆေးကန်းတွေရှိတယ်ဆိုတာဆလို့ပေါ့နော်။ဆိုတော့ဒီဗုဒ္ဓဘာသာနဲ့ဒီ Pride ဒီအများအကျိုးပေါ့နော်။ဒီလူသားအကျိုးပြုပြီးဒီဆောင်ရွက်တဲ့ဟာကဘယ်လောက်ထိကြဲကြဲပြန့်ပြန့်ရှိနေလဲ။ဘယ်လိုနားလည်ထားလဲရှင်အဲ့ဒါရော
။ဆိုရင်ဒီ US ကနေပြီးတော့ non-profit organization ပေါ့နော်တခြားပရာဟိတလုပ်တဲ့ organization တွေနဲ့တွားလိုက်တဲ့အခါမှာအဲလူတွေအများတော့ဖြစ်တည်တာကနေပြီးတော့ဒီစစ်ကြီးကိုအဲ Asian version of Red Cross လို့ပြောကြတယ်အဲ Red Cross ရဲ့ဒီ Asia ထဲမှာ Asian လူမျိုးတွေထဲမှာနေပြီးတော့ Red Cross အတိုင်းပဲလို့ပဲပြောကြတယ်နော်အဲ့ဒီအရန်အလုံးကတည်ကြအထူးတစ်ဖြစ်အဲအများတိုင်းဗမာ disaster ပဲဖြစ်ဖြစ်လေသူတို့ကအမြဲတမ်းကနေအရှိရနေပဲလုတ်ပေးနိုင်တယ်တချို့အစိုးရဆိုရင်အပေါ်ကနေပြီးတော့ဟိုသူတို့ကနေပြီးတော့အပေါ်ကနေပြီးတော့ပြောပြီးမှပဲနော်အောက်ကနေပြီးတော့ဆက်ပြီးတော့လုတ်လို့ရတယ်ဒီစစ်ကြီးကြတော့နေရာတိုင်းမှာနေပြီးတော့ရက်ကွက်တိုင်းမှာစစ်ကြီး member တွေကရှိပြီးသားဆိုတော့တခုခုဖြစ်တဲ့အချိန်ညာရေအဲ့ local member ကနေပြီးတော့လေတို့ကနေပြီးတော့အဲ့အထိတ်ကနေပြီးတော့ headquarters ကိုပေါ့ပြောပြတာပေါ့အဲ့ဒီမှာနေပြီးတော့ဗမာဘာဖြစ်နေတယ်အဲ့ဘလို့ကူညီရမလဲဆိုတော့အဲ့လိုပြောရဲဆိုတော့အရန်ကူညီရလားအရန်လွယ်တာပဲကိုရက်ကွက်ကလူတွေကကိုကပို့ပြီးတော့တည်နေကြတာပေါ့လေ
ဆော့ဆော့တော့ကပြောသွားတယ်မှာနိုင်ငံပေါင်း230လောက်ရှိတယ်လို့တော့ပြောသွားတယ်အဲ့ဒီအဖွဲ့အဲ့ဒီနိုင်ငံတွေမှာဒီစုကြည့်ရဲ့အဖွဲ့ဝင်တွေရှိနေတာလားစုကြည့်နေနဲ့ကုညီပန့်ပိုးရေးလုပ်တဲ့နိုင်ငံပေါင်းက230လောက်ရှိတယ်လို့ပြောတာလားရှင
်အဲ့ဒီစုကြည့်မှာကြာရင် over million member တွေရှိနေတယ်လေနိုင်ငံတိုင်းမှာလည်းအဲ့ဒီစုကြည့် member တွေရှိနေကြပါတယ်ဆိုရင် US မှာဆိုရင်လည်းအဲ့ဒီ different state အတွက် region နဲ့တွားကြရလေ state တွေမျိုးတော့ဖြစ်ရလေအဲ့ဒီ volunteer တွေလည်းရှိရမြန်မာပြည်မှာဆိုရင်လည်းစစ်ကြီးအဖွဲ့တွေလည်းရှိပါတယ်အဲ့ဒီ market ဖြစ်လုံးကဆိုရင်လည်းအဲ့ချိန်လုံးကဆိုရင်စစ်ကြီးဆိုတာဘယ်သူမှမသိကြအောင်လေဆိုတော့လည်းနာမည်တော်ကလည်းတခါမှမကြောက်စစ်ကြီးဆိုတာအရာနေပြတချို့က sushi တဲ့တချို့ကစစ်ကြီးတဲ့အဲ့လိုအနာမည်အမျိုးမျိုးလေးပြတော့အတန်ထွက်ရမပြောပါဆိုတော့တယုတ်အတန်ထွက် compassion and release အတန်ထွက်ပါလို့လေဆိုတော့လေအဲ့ဒါနောက်ကျရင် member လေးကဘယ်လိုလို့ recruit ပြီးတော့နေရာတလောက်အများကြီးရှိတယ်လို့တချို့လူတွေကမေးကြပါတယ်ဆိုတော့ဘာလို့လဲဆိုတော့ဥပမာ for example စီ market ဖြစ်တဲ့ချိန်ကျရင်မြန်မာပြည်မှာအရင်တုန်းကဆိုစစ်ကြီး member တွေကမရှိကြအောင်လေဆိုတော့နောက် market ဖြစ်တဲ့ချိန်ကျရင်ကိုညီကြလေဟိုတူမှာ Haiti ဖြစ်တာလို့ Africa မှာရှိတာလို့နောက်ဒီ USမှာဆောက်ပဲလေဒီ US မှာဆောက်ချင်းဆလုံးကဆို LA မှာရှိတယ် Temple City မှာရှိတယ်အဲ့ဒီဟို Mrs. Chai ပေါ့သူဆိုရင်လည်းအင်္ဂလိပ်စကားလည်းဘာမှသိမပြောမတောင်းเนาะပြီးစကားဂျိုဂျိုးလေးပဲသူကလေ US အခုလုံးမှာဆောက်ခဲ့လဲဆိုဒီအိမ်တောင်ရှင်မလေးတယောက်ကလေးပဲဆောက်ခဲ့တာပဲ It's very inspiring ပေါ့သူတို့ကြည့်ပြီးတော့လေကိုကနေပြီးတော့လေပို့ပြီးတော့အရန်အသက်မိတာပေါ့ဟိုကိုကဒီမှာဆာဖတ်တဲ့လူဒီမှာနေပြီးတော့ကြောင်းတက်ပြီး တော့သူနဲ့စာလိုက်အများကြီးပုံငယ်တော့လေ။အော်သူတော်မအင်ထောင်ရှင်လေးကနေပြောမှသူစကားမတတ်တဲ့လူကနေပြောလူတွေအများကြီးကူညီနိုင်တယ်။ဒီလိုမျိုးစထောင်နိုင်တယ်ဆိုရင်ကိုကလည်းကိုကအများကြီးကိုစူးစမ်းအောင်ပါပေါ့လုပ်ရမယ်ဆိုတဲ့အဲ့ဒါကြီးကကိုကိုကိုအားတက်မိတာပေါ့။ဒီအဲ့ဒီအလုပ်မှာဆိုရင်အဲ့ဒီ story ကအများကြီးရယ်လေ။လောအပ်ပေးဟိုလောအပ်ပေးတဲ့โอ้ volunteer เนี่ยยามๆတော့ through story จ้าได้คําไอ้กูอ่ะเลยอัดตัดပြီးတော့กูอ่ะเลยพูดลงมีตาป่ะเนา
ะမျိုးသမီးတွေအတွက်တကယ်ကိုလေးစားတူอยู่อาจารย์เสียဖွဲ့ကြီးလို့တော့ပြောရမယ်လို့ထင်ပါတယ်ဆိုတော့ဒါကဒီ DC မှာဆိုလို့ရှိရင်တော့မှာနှစ်စဉ်နှစ်တိုင်းအခုဆိုရင်ကျွန်မသတိထားမိတာကဒီဒီသမရာအင်ဂျူရောကနေပြီးတော့ဥဆောင်ချင်းပါတဲ့ဒီဗုဒ္ဓနေအခမ်းအနားလို့ဟာမျိုးဆိုလို့ရှိရင်လည်းရှုကြည့်ရနေပြီးတော့မှာပါဝင်ပြီးတော့မှာလုပ်နေတာ၄နှစ်လောက်ရှိပြီလို့ထင်တယ်ဒီနှစ်ဆိုလို့ရှိရင်ဒါဟိုငင်းကြီးလမ်းလျှောက်ဒီပွဲလူမျိုးတော်မှာပဲဗုဒ္ဓနေမှာလုတ်ခဲ့ကြရဲဆိုတော့လေဒီလိုမျိုးအခွင့်အစည်းမျိုးကအခုစောစောပြောတဲ့ငင်းကြီးလမ်းလျှောက်တာလူမျိုးပေါ့နော်ကဘာကြီးမှာအခုဆိုလို့ရှိရင်ဒါပြိပခိုင်လည်းအင်မတန်များပါတယ်လူတွေဟိုအပြစ်မရှိတဲ့ကလေးတွေအားစားလို့တည်ကြည်နေရတယ်အများကြီးပဲဒီလိုအခြေအနေမျိုးမှာဒုက္ခရောက်နေတဲ့သူတွေကိုကူညီပေးဖို့တော့ကဘာကြီးငင်းကြီးတိဆောက်ဖို့အတွက်အခုလိုဆွကြည့်လို့အဖွဲ့အစည်းမျိုးကဘယ်လောက်ထိအရေးကြီးတယ်လို့ထင်ပါသလဲဒီအဖွဲ့အစည်းမျိုးနေနဲ့ဘာတွေရောဆောင်ရွက်နေတာရှိလဲရှင်အဲ့ဒါလည်းပြောပြပါဦ
းဟုတ်ကဲ့ရှင်အဲ့ဒီ US မှာနေပြီးတော့လေ local level ကဥစားကြရင်ကိုကနေပြီးတော့ကောင်စီရုံးကလူလေးနဲ့ဒီ city mayor လေးနဲ့လည်းလုပ်တယ်။နောက်ကိုကိုအချင်းချင်းကတခြား non profit တွေနဲ့လည်းလုပ်တယ်။ဆို national level ကြရင်ကြတော့ဥမာနေပြီးတော့အခုဆိုရင်ねနေရာတိုင်းမှာကြည့်ရခါမှာပတ်ဝန်းကျင်မှာအရန်ပူကြတယ်အေးတဲ့ချိန်နဲ့အရန်အေးတယ်အရင်တုန်းကဒါမျိုးတွေမရှိခဲ့ဘူးလေဘာလို့ဆို climate change တွေကြောင့်လေအဲ့လိုမျိုးတွေဖြစ်ကြတယ်ဖြစ်ကြတဲ့ခါမှာနေပြီးတော့လူတွေကပြောဩဒါကိုကိစ္စမှမဟုတ်ဘူးပဲပေါ့ဟိုဒါအစိုးရကိစ္စပဲဒါကသူများကိစ္စပဲတေချာပြန်ကြည့်တဲ့ခါမှာလူတိုင်းက responsible ကကိုကိုကို responsible ရှိကြရှိဖို့လိုတယ်လေအမိုက်တွေကတိတ်မပစ်ဖို့ air conditioning တွေအများကြီးမလိုတာအချင်းချင်းမဖွင့်ဖို့အဲ့ဒီ small little thing ကနေပြောလိုတယ်ဆိုရင် organization ကြီးတွေအဲ့ဒီ fee မှလို့ပါလို့ကနေပြောတုတ်ပေးနိုင်ပေးမယ်လူတိုင်းကလည်းလိုတယ်အဲ့လာကိုပြန်ကြည့်တဲ့အခါမှာစကြီးရနေပြောအဲ့ဒီတတ်တလို့စားဖို့ကိုလည်းအားပေးကြတယ်ပြီးရင်တော့ပစ္စည်းတွေကိုလည်းရှောက်မဖြုံးဖို့ဆိုတော့လည်းအားပေးကြတယ်အဲ့ဒီဘက်မှာလည်းအဲ့ဒီဟိုအဲ့ဒီ United Nation နေနဲ့ပေါင်းပြီးတော့အမြဲတမ်းတီထွင်လုပ်ကြတယ်လေပြီးနောက်ဆုံးကဘယ်လောက်ထိစကြီးရလုပ်တယ်ဆိုရင်အဲ့ဒီ recycle ဆိုလဲ plastic ဘုံးတွေဘူးတွေဆိုအများတိုင်းပြစ်ကြရလေအဲ့လား factory ကနေပြီးတော့ Taiwan မှာနေပြီးတော့စောက်တည်ခဲ့တယ် blanket တွေရလဲအဝတ်အစားတွေအမျိုးလိုဖနက်တွေကအစားအဲ recycle နဲ့ပြန်လုပ်ထားတဲ့ဖနက်တွေလေပြီးအဲ blanket တွေဆိုရင်လည်းအလူတွေကိုအဲ့လိုထောင်နဲ့တောင်းနဲ့တိန်းနဲ့ချီပြီးတော့ပြန်ပြီးတော့အဲ plastic ကနေပြီးတော့မသုံးလို့မရလဲအမိုက်ကနေပြီးတော့ကောင်းလို့ရသုံးလို့ရလဲအသုံးဝင်ပစ္စည်းနဲ့ now love ဆိုတာ you change like from trash to love ဆိုအဲ့လိုမျိုး change သွားတဲ့ဥစ္စာလေးကနေပြီးတော့အစပြန်လုပ်ခဲ့တယ်။နောက်ပြီးတော့ငဒေနေလည်းလုပ်ခဲ့တယ်။အဲ့လိုဒုက္ခရောက်နေတဲ့လူတွေအားလုံးကိုအဲ့ငဒေလေးကိုပြီးအဲ့ငဒေကလည်းချိုးလိုက်တဲ့အခါမှာလက်သုံးနဲ့အိတ်လေးလိုမျိုးဆွဲသွားလို့ရတယ်။ပြီးပြန်ဖြန့်လိုက်အခါမှာစပွဲတုံးမို့ထိုင်ကုန်။နောက်တော့ငဒေလို့ပြန်လုပ်လို့ရတယ်။အဲ့ဒီမှာကြာအဲ့ innovation ဘက်မှာလေးလည်းအရန်တီထွင်ခဲ့တယ်လေ။သူတို့တွေအဲ့ဒါအနေနဲ့ဟိုတကယ်ကူညီတဲ့ဘက်မှာလေးလည်းအများကြီးအသုံးဝင်ကြပါတယ်။
ဒီကဲဆက်တစ်ခါကပြန်ကြည့်လို့ရှင်ရင်ကဘာကြီးကိုတဘာပတ်ဝန်းကျင်ထိခိုက်ပျက်စီးမှုတွေကြောင့်ဆိုးဝါးလာနေတဲ့ကဘာကြီးကိုတက်နိုင်တဲ့လောက်ပြန်ထိန်းသိမ်းမှုလုပ်တယ်ဆိုရတဲ့တစ်ဖက်မှာတော့ဒါကဘာငင်းချက်မှုဆောင်ရွက်တာလည်းဖြစ်တယ်လို့ပြောလို့ရမယ်ထင်ပါတယ်ဆိုတော့ဒီအခုလိုမျိုးပေါ့နော်ဒါသာသနာကိုပြန်ပွားအောင်လုပ်တဲ့အချိန်ထဲမှာလည်းကုညီဆောင်ချောက်ရေးလုပ်နေတဲ့အဖွဲ့အစည်းမျိုးတွေမြင်များရှိဖို့ပါရောဘယ်လောက်ထိအရေးကြီးတယ်လို့ထင်လဲရှင
်အဲ့ဒီကတော့အရန်အရေးကြီးကြတာပေါ့ဆိုတော့လူတိုင်းကနေပြီးတော့ first side ယူပါကိုကိုကို responsible ရှိရတယ်เนาะပြီးဒုတိယကြတော့လေအဲ့လိုအဖွဲ့စည်းနဲ့ရှိမှပဲတိုးတက်တာပေါ့လေเนาะအားလုံးကကိုကိုကို individual လုပ်ကြရင်ねဟိုဘယ်လိုပြောမလဲဟိုအဖွဲ့စည်းနဲ့ဆိုတော့အားကပုံများတာပေါ့အားပုံများတဲ့ခါကျရင်ねလူလီကိုပို့ပြီးတော့လေကိုညီပေးလို့ရနိုင်ねအဲ့ပြီးရင်ねဒီ non profit တစ်ခုတည်းနဲ့လည်းလုပ်လို့မရအောင်ဆိုအမြဲတမ်းအဲ့လာကြောင့် partnership ဆိုတော့အမြဲတမ်းအရေးကြီးရယ်လေအဲ့ဗုဒ္ဓဘာသာဟိုမှာအခုဆိုရင်ဗုဒ္ဓဘာသာရဲ့ရက်ကပါပြီးခဲ့ပြီလေအဲ့အဲ့ချိန်မှာကျရင်ねတခြားဗုဒ္ဓဘာသာတွေနဲ့အားလုံးစုပြီးတော့လေ အမြဲတမ်းသက်ရောက်တယောက်နားလည်မှုရလည်းရှိကြတယ်ပြီးအဲ့ဒီမှာဗုဒ္ဓဘာသာရဲ့တဲ့မဟုတ်နောက်အဲ့လိုအင်တာဖေးရဲ့တေလို့နောက်တခြားအော်ဂနိုက်ဇေးရှင်းတွေရှိတယ်တခြားအသင်းတွေနဲ့လည်းပေါင်းပြီးတော့လည်းတူတူလုပ်တဲ့အခါကြာရင်လည်းအဲ့ဒီနောင်ကြရင် ကိစ္စပြဿနာတွေရှိတဲ့ခါကြရင်အများတိုင်းကိုကိုကိုနားလည်မှုတွေရှိနေရတဲ့အတွက်အကူအညီရလာအများကြီးလွယ်ကူသွားတာပေါ့နော်အခုလိုမျိုးအချိန်မှာပိုပြီးတော့အရေးကြီးကြတယ်เนาะအဲ့ဒီဒီကယ်လီဖိုးနီးယားမှာရှိတဲ့မွန်ထရီပါဘာမှာဆိုရင်လည်းအဲ့ဒီတူတူဟိတ်ခရိုင်းတွေလို့အေဂျင့်ဟိတ်ခရိုင်းတွေဆိုတာလည်းကြားမှုကြတယ်เนาะအဲ့ဒီအချိန်ကြရင်လည်း
ဟုတ်ကဲ့
mark campu tweet နဲ့ set ခဲ့တာပါမြန်အခုထုတ်လွှင့်နေတဲ့ VOA သတင်းတွေ season 2 ပတ်သက်ပြီးသဘောထားမှတ်ချက်တွေကိုလည်း Facebook နဲ့ YouTube တိုက်ရိုက်ထုတ်လွှင့်ချက်တွေမှာမှတ်ချက်ပြုကြဖို့ဖိတ်ခေါ်ပါတယ်အခုတော့သိပ္ပံနဲ့နည်းပညာကဏ္ဍမှာအနာဂတ်အတွက်စွမ်းအင်ဖြစ်တဲ့ nuclear battery အကြောင်းတင်ဆက်ခင်မှာသုဒ္ဓဆောင်ရဲ့အမေရိကန်တခွင့်အစီအစဉ်အလှည့်ပေးကြပါတယ်အကျဉ်းသားတွေထောင်ကလွတ်လာတဲ့အခါမှာတာမန်အရက်သားတယောက်အနေနဲ့ဘဝရပ်တည်နိုင်ဖို့ဝါရှင်တန်ပြည်နယ်ကအကျဉ်းနောက်မှာဘလို့အစီအစဉ်တွေအကောင့်ထဲပေါ်နေပါသလဲ
I do believe one thing for sure that people deserve a second chance.
Oh, ma, duriya chen akwin ye tiet do ya jan ma le lo tu ka pyo twa da wa. Atet 34 nyin ayue Kanyada Bridges ha a chin da le ywe sin mi tat tama tiao phit par de. Thaung nan cha khan ya bi lo aim pyan chein ma atet pinya ta khu khu pa twa nai aw. Tu ga a chin naw ga season ne 3 la cha mi tat tin ne tet ni da wa.
So ya made bad decisions in our life.
ဘဝမှာအဆုံးပြတ်ချက်အများကြီးချပြီးလမ်းလွဲရှောင်မိတဲ့ကာတချို့လဲဘဝပြတ်ကုန်တယ်လို့တချို့လဲအသာဆန်နေရတော့မှာဒါပေမဲ့လည်းအမှားကိုမြင်အမှန်ကိုပြင်ပြီးတော့ဘဝခီးကိုဆက်လျှောက်လှမ်းရပါမယ်ကျွန်တော်တို့အခုမိသက်တက်ဖွဲ့တဲ့မှာလဲတချို့ကအဲ့ဒီလိုဖြတ်တန်းခဲ့သူတွေပါ
2014ခုနှစ်တုန်းကအုပ်စုဖွဲ့လူတက်မှုကြောင့်ထောင်ဆယ်နှစ်ကြာနေတာပါအခုထောင်ကလွတ်ခါနီးမှာမိသက်သမားတင်းတန်းတက်လိုက်တာကြောင့်ရှေ့လျှောက်ဖြတ်တန်းရမယ့်ဘဝခီးအတွက်စိတ်အေးရပြီလို့ဆိုပါတယ်
Hygiene is everything really.
ကိုကြိုက်တာကိုဝေ့လို့ရပါတယ်ဘသူဝတ်တာနဲ့မှလည်းတူစရာမလိုပါဘူးကိုသွားကျင်ရလဲသွားနိုင်ပါတယ်နေ့စဉ်ဘဝအတွက်လိုအပ်တာတွေဝယ်ဖို့ဈေးဆိုင်သွားလို့ရတယ်လို့ကိုလှုပ်စရာရှိတာတွေလည်းသွားလှုပ်နေလို့ရပါတယ်ဒီသားစုနဲ့လည်းတွေ့ဆုံနိုင်ပါတယ
် Bridges ဆိုအဖွဲ့ကို Arcadia 20လို့နာမည်ပေးထားတာပါ Washington ပြည်နယ် Sport Game မြို့အနီးနားကတောအုပ်ထဲကဒေါ်မီကိုလိုက်လံနှင်းတက်နေတာပါမီးလောင်တာမတွေ့ရင်တော့လေတစ်တော့ထိမ့်သိမ်းဆောက်ရှောက်ရင်အဖြစ်မီးလောင်လွယ်တဲ့တစ်ပင်တကိုင်းတွေကိုခုတ်ပါတယ်ကဘာကြီးပူလေးလာမှုဒဏ်ကိုအမေရိကန်ပြည်ထောင်စုအနောက်မြောက်ပြည်နယ်ကဝါရှင်တန်မှာလဲအလူလဲခံနေရတာဝါအခုအခါမှာဟိုရုံးကတဲ့တော်မီအန်ရဲ့ပူကြီးမလာသလိုမီးလောင်ကျွမ်းပြီဆိုရင်လဲရက်ပေါင်းတော်ကြာနှိမ့်သက်ရတာဝါအခုအခါမီးသက်သမား2000လောက်ပါတဲ့ Arcadia 20အဖွဲ့ဝင်တွေဟာတော်မီလောင်တဲ့ဒေသမှာစခန်းချပြီးတော့မီးလိုက်လဲနှိမ့်သက်နေပါတယ်ဒီလိုမိငိမ့်တက်ရမှာမိသက်ဝတ်စုံအပြင်တခြားလိုအပ်တဲ့မိသက်ကရိယာတွေလည်းလူနဲ့တပါးတည်းတည်ရတာကြောင့်တိတ်တော့လွယ်ကူတဲ့အလုပ်မဟုတ်ပါဘူ
း Sometimes we hike up a mountain and you like
တခါတလေတောင်အမြင့်တက်ရချိန်မောတဲ့အခါမှာဘာလို့များဒီလုပ်ကိုလုပ်နေမိပါလဲလို့စဉ်းစားမိပါတယ်မိတော့တွေကပူလွန်းတော့အင်မတန်ပင်ပန်းပါတယ်တောက်ရီတွေလည်းပူကုန်တော့ပူပြီးစိတ်တူပါတယ်ဒါပေမဲ့တခြားသူတွေလည်းသူတို့အလုပ်သူတို့လုပ်နေကြတာဆိုတော့ကိုယ်လည်းဘာလို့မလုပ်နိုင်ရမှာလဲဆိုပြီးတော့တွေးမိပါတယ်တခြားဘက်ကပြန်ကြည့်တော့လေဒါကိုလူမှုအတိုင်းဝိုင်းကိုကူညီနေတယ်ဆိုတဲ့အသိစိတ်ကြောင့်ကိုလုံနိုင်တမျှစူးစမ်းလုပ်ပါလေ
So it's like all these things combined together keeps me pushing We need people out there that are willing to do this work because it's hard it's strenuous
ဒီလိုမျိုးလှုပ်ချင်သူတွေကျွန်တော်တို့လိုပါတယ်ဘလုံးကျန်းလုံနိုင်သူတွေဖြစ်ဖို့လိုသလိုလိုအားကားကလည်းနဲ့ဘသူကမှလည်းအတိအမှန်တိတ်ပြုတ်ကြတာမဟုတ်ပါဘူးဒါပေမဲ့လည်းဒီအလုပ်ကိုကြိုက်သွားပြီဆိုတာနဲ့ကျွန်တော်တို့အခေါ်မီးပိုးဆုံးအကိုက်ခံရတယ်လို့ပြောလို့ရှိပါတယ်။ကိုလုံးတဲ့အလုပ်ဟာလူလောကကိုအကျိုးပြုတယ်ဆိုတဲ့အသိစိတ်ဝင်သွားတာနဲ့ ဒါဟာအလုပ်ဆိုတာထက်ကိုဘဝအဖြစ်သတ်မှတ်လိုက်တော့တာပါပဲ
။ဘန်ဟုဒါအဂေဒီယာ20မီတာဖွဲ့ဝင်20စုဆောင်မှုအချင်းထောင်မီတာတင်နှန်းတက်ထားသူအချင်းသား230လောက်ထဲကရွေးခဲ့တာပါ။ရွေးချယ်ခံရတဲ့အဖွဲ့ဝင်တွေဟာနှစ်လုံးပေါက်စခန်းချပြီးတော့တော်မီလိုက်လံနှိမ့်သက်ပါတယ
်။ He's a hard working, he's motivated.You know, he's doing everything that you would want him to do.
သူကအလုပ်ကြိုးစားသူပါ။ဘာမဆိုဖြစ်စေချင်တာကိုလုံးလာစိုက်ထုတ်တာကြောင့်လဲဥဆောင်သူဖြစ်လာပါတယ်။လွှတ်ဆက်လဲကျွမ်းကျွမ်းကျင်ကျင်ခိုင်တတ်သူပါ။တော်ရုံလဲဇွဲမလျှော့ပါဘူး။မိသားတမားတယောက်မှရှိရမယ်ကာယကြံ့ခိုင်မှုလဲရှိပါတယ်
။တင်မိုသီဘူးလော့ခ်လဲဒီနှစ်ကုန်ပိုင်းမှာလက်ရွေးစင်မိသားတက်ဖွဲ့ဝင်ဖြစ်လာဖို့အစင်းနဲ့ဆောင်ဆိုင်နေပါတယ်။သူကတော်မီနှိမ့်သက်တဲ့မိသားတက်ဖွဲ့ဝင်ထောင်ကနန်းချီစားဖို့အတွက်လိုက်လံချက်ပြုတ်ပေးတဲ့အဖွဲ့ဝင်ပါ
I used to drink quite a bit so it was just a
Corona ကျွန်တော်တော်တော်လေးတောက်ပါတယ်ကိုလမ်းရွေးမှားတာကြောင့်ကိုချစ်ရတဲ့သူတွေလည်းစိတ်မချမ်းသာတာကိုတွေ့ရတဲ့အခါစိတ်မကောင်းဖြစ်မိပါတယ်အခုတော့လူတွေရဲ့အသက်အိုးအိမ်စည်းစိမ်ကိုအကာအကွယ်ပေးရသူအဖြစ်ရပ်တည်ပြီးကိုလုံနိုင်တာအကောင်းဆုံးလုပ်နေပါပြီဘဝကိုအခုလိုပြောင်းလဲလိုက်နိုင်တော့ကိုဘာသာလည်းအားရကျေနပ်မိပါတယ်
ဒါမှန်အချင်းထောင်မိသက်ဖွဲ့ဝင်တွေဆိုရင်တော့တစ်နှစ်ကို10,000လောက်သာရပေမဲ့အာဂေဒီယာဖွဲ့ဝင်တွေကတော့6,000ရပါတယ်ဒီဝင်ငွေဟာတချို့အချင်းထောင်ဝန်ထမ်းတွေရဲ့ဝင်ငွေထက်တောင်ပိုများနေတာပ
ါ You know the science is there
ကျွန်တော်တို့ကလက်တွေ့လုပ်ပြပြီးပါပြီထောင်ကထွက်လာတဲ့လူတယောက်မှာအလောက်ကန်ရှိရဲဆိုရင်သူတို့ကအင်ဂျင်မဲ့ဘဝရောက်စရာအကြောင်းမရှိတော့ပါဘူးအဲ့ဒီလိုဘဝမျိုးကိုလည်းသူတို့လိုချင်မှာမဟုတ်တော့ပါဘူ
း Bridges ဟာမကြခင်မှာပဲအယက်သားမိသက်သမားတယောက်အနေနဲ့ဘဝကိုပြင်ဆင်မှာပါအင်ကန်ထားဖို့လည်းပတ်စံစုနေတယ်လို့ဆိုပါတယ်ဘဝမှာအမားတွေကျူးလွန်ခဲ့ပြီးပေမဲ့ကောင်းမှုကုသိုလ်တွေပြုဖို့ခွန်အားအပြည့်နဲ့ဆက်လျှောက်လိုက်မယ်လို့လည်းသူကပြောပါတယ်ခင်ဗျာကိုလိုရာဒိုပြည်နယ်ကအမျိုးသမီးအချင်းထောင်ထဲမှာရေဒီယိုအစီအစဉ်အတွက်အခုလိုပြင်ဆင်နေကြတာပ
ါ Welcome to Hotlines on Inside Wire. I'm Cynthia Gonzalez.
I'm Amber Pierce.
And I'm Sarah Berry.
At Denver Women's Correctional Facility.
ကိုလိုရာဒိုအချင်းထောင်ရေဒီယိုဟာအမေရိကမှာကိုလိုရာဒိုပြည်နယ်အတွင်းစတင်အသံလွှင့်တဲ့ပထမဆုံးရေဒီယိုဌာနလည်းဖြစ်ပါတယ်။အချင်းသားတွေဟာဒီရေဒီယိုအစီအစဉ်ကိုအချင်းထောင်အတွင်းမှာနားထောင်နိုင်တယ်လို့အချင်းထောင်ပြည်ပကသူတွေကလည်းဖုန်း application ကနေတဆင့်နားထောင်နိုင်ပါတယ်။ Cynthia Gonzalez ဇာလေးစာရေဒီယိုအစီအစဉ်အတွက်တပတ်ကို90အလုပ်လုပ်ပါရယ
် I can't wait to
မနေ့စောကြီးကလေးကအလုပ်သွားချင်နေလို့ညအိတ်ချိန်မြန်မြန်ရောက်ချင်ပါပြီ
ရေဒီယိုအစီအစဉ်မှာသတင်းတေးသချင်းနဲ့အချင်းကြနေသူတွေနဲ့တွေ့ဆုံမေးမြန်းတဲ့ Behind the Mic အစီအစဉ်လည်းပါဝင်ပါရယ်တွေ့ဆုံမေးမြန်းတဲ့အကြောင်းအရာတွေထဲမှာမူရစေးရဲ့သားကောင်ဖြစ်ရတဲ့ကလေးမိခင်လည်းပါပါရယ်
That I chose my addiction over my kids.
ကလေးတွေကိုဘီးမဆိုင်တော့ပဲမူရစေးကိုသာရွေးမိခဲ့ပါတယ်ဒါလို့ပြောရတာရှက်စရာကောင်းပေမဲ့ဒါဟာအမှန်ပါသူတို့ဘဝအများကြီးနင်းနာသွားတာကြောင့်လေကို့အပေါ်ခွင့်လွတ်နိုင်ပါစေလို့သာဆူတောင်းရပါတော့တယ်လို့သူကပြောသွားတာပါအခုလိုအစီအစဉ်မျိုးဟာထုတ်ဖော်ပြောလိုက်ရသူအတွက်ရောအလားတူနောင်တတွေနဲ့နေထိုင်နေရသူတွေအတွက်ရောစိတ်ပိုင်းဆိုင်ရာကုစားမှုလည်းဖြစ်စေပါတယ်ရေဒီယိုအစီအစဉ်မှုတစ်ဦးဖြစ်တဲ့ Sarah Barry ကလည်းလူတွေဟာရင်ပွင့်တိုင်ပင်စရာမရှိတော့တဲ့အခြေအနေမျိုးမှာပြစ်မှုတွေကျူးလွန်တတ်ကြတယ်လို့ဆိုပါတယ်ဒါကြောင့်ရေဒီယိုအစီအစဉ်ကနေတဆင့်ဖေးမအကြံပြုတာတွေလုပ်ပေးပစ်တယ်လို့ပြောပါတယ်
We are trying to create a
new way တိုင်းဝိုင်းထဲမှာပြန်ပြီးဝင်ဆက်ပါဝင်လာနိုင်အောင်ကြိုးစားဆောင်ရွက်နေကြတာပါ
ဗီဒီယိုအစီအစဉ်မျိုးတွေကိုကူညီပေးနေသူကတော့ Denver Tech သို့ Media အကြံပေး Ryan Conaro ပါအချင်းထောင်တွင်းနဲ့ပြင်ပကိုဆက်သွယ်ပေးနိုင်အောင်အခုလိုစီစဉ်လာလို့ဆိုပါတယ
် You know over 90% of Colorado
Colorado အချင်းထောင်ထဲမှာရှိတဲ့90ရာခိုင်နှုန်းကျော်ဟာသူတို့မိသားစုအတိုင်းဝိုင်းနဲ့ပြန်ကြမှာပါသူတို့ဒီမှာရှိနေ gain အတွေ့အကြုံကောင်းတွေရသွားစေဖို့ကျွန်တော်တို့လုပ်နေတာပ
ါ1000နှစ်ကြာခံနေရတဲ့အစီအစဉ်မူ Amber PS ဟာနောက်နှစ်နှစ်အကြာမှာအချင်းထောင်ကလွတ်မှာပါပိုလုံးကတော့အပြင်ရောက်ရင်ဘယ်လိုနေထိုင်ရမယ်ဆိုတာကိုမသိပေမဲ့လည်းအခုအခါသူများတွေကိုအကူအညီပေးရင်ကိုယ့်ကိုယ်ကိုယုံကြည်မှုအပြည့်ရှိလာတယ်လို့ပြောပါရခင်ဗျာ
VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voaburmese ဖြစ်ပါတယ
် VOA စနေနေ့ကအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ညာအခုတော့သိပ္ပံနဲ့ဤပညာကဏ္ဍအလှည့်ပါ Radio Isotope ကရောင်ကြီးထွက်တာကိုအခြေခံပြီးလျှက်စစ်ထုတ်ယူတဲ့ Nuclear Battery ကိုလွန်ခဲ့တဲ့နှစ်တရာကျော်ကလေးကသိပ္ပံပညာရှင် Henry Mosley တွေ့ခဲ့တာဖြစ်ပြီးဒီပညာတိုးတက်လာတဲ့နောက်ပိုင်းခေတ်မှာတော့အာသွင်းစရာမလိုတဲ့ဒီဘက်ထရီကိုအနာဂတ်စွမ်းအင်လိုအပ်ချက်တွေတွင်းတွင်းကြဲသုံးချတော့မယ်လို့သိပ္ပံပညာရှင်ဒေါက်တာခင်မောင်ညိုကပြောပါတယ်။နျူကလ িয়ার ဘက်ထရီဆိုတာပါပါလေ။ဒေါက်ခင်မျိုးသက်ကဒီတစ်ပတ်မင်းများတင်ပြထားပါတယ်ခင်ဗျာ။
nuclear battery ကိုတောင်းတာနဲ့ပတ်သက်ပြီးတော့သိကြတော့ပါဆက် nuclear battery ကဘာလဲပြောပြပါမယ
် nuclear battery ဆိုတာတော့ radioactive ဖြစ်တဲ့ပစ္စည်းတွေကနေပြီးတော့စွမ်းအင်ကိုရရှိတာပဲအဲ့စွမ်းအင်ကိုကျွန်တော်တို့ကရစစ်စွမ်းအင်ဖြစ်ကိုပြောင်းတော့တုံးကြတာပေါ့တုံးနေကြပုံစံနဲ့ပေါ့ reaction တွေ voltage cell လို့ပြောတဲ့ reaction တွေပုံစံနဲ့မတူဘဲနဲ့အဲ့ဒီအနုမြူရောင်ခြည်ကနေပြီးတော့ nuclear ရောင်ခြည်ကနေပြီးတော့ရစစ်စွမ်းအင်ကိုပြောင်းလဲတုံးပြူချင်းကိုစပြီးတော့လုံနေကြတာပေါ့တူတွေကြားတဲ့ကြည်ကြည်ပြင်းပြတုံးနိုင်ဖို့လုံလဲလုံနေတာပေါ့
ဟုတ်ဘက်ထရီကိုဘယ်လိုစထွန်းတာလဲဆိုတာနေပြီးတော့အခု nuclear battery ဖြစ်လာတဲ့အထိပေါ့အဲ့ဘက်ထရီကိုစပြီးတော့ပြပြပေးပါဆက
်တရစစ်စွမ်းအင်ကိုထုတ်မယ်ဆိုရင်တောင်းမယ်ပေါ့အပူကွာချားချက်ကနေထုတ်လို့ရတယ်ရောင်ခြည်ကနေထုတ်လို့ရတယ်အခုဖြစ်နေရောင်ခြည်ကနေထုတ်လဲ solar စွမ်းအင်စတဲ့ဖြစ်ထုတ်တာပေါ့ဒါပေမဲ့အခုကျွန်တော်တို့ပြောမယ် nuclear battery ကတော့အဲ့လိုမဟုတ်သူ့စွမ်းအင်ထည့်ပေးရစရာမလိုဘူးသွင်းလေသွင်းလို့မရဘူးကျွန်တော်ဘက်ထရီအားသွင်းတယ်အားသွင်းတယ်ဆိုတော့ဘက်ထရီကအားသွင်းလို့မရတဲ့ဘက်ထရီမျိုးဒါပေမဲ့နှစ်အကြာကြီးခံတဲ့ဘက်ထရီမျိုးဒီဘက်ထရီကရောင်ခြည်ကနေထွက်လာတဲ့သွင်းအင်ကိုတုံးတဲ့ဘက်ထရီဖြစ်တယ်နျူကလ িয়ার ဘက်ထရီကြတော့ဒီသွင်းအင်ကိုထုတ်ပေးတဲ့ပစ္စည်းထည့်ထားတာဥပမာဖြင့်နီကယ်isotopes 63 nickel 63 isotopes in သူက alpha ရောင်ခြည်ထွက်တယ်နောက်သူ့နဲ့သူ beta ရောင်ခြည်လည်းထွက်တယ်အဲ့ရောင်ခြည်ကဒီစက်ကူပေါ်ပါလေးတော့မှတိမ်မဖောက်နိုင်ဘူးသူစွန့်အင်ကနေပြီးတော့တရစစ်စွန့်အင်ကိုပြောင်းဖို့နီလန်ရှာပြီးတော့လုပ်ရတယ် nuclear reaction ကြောင့်ဖြစ်လာတဲ့စွန့်အင်ကိုယူမလားဒါမှမဟုတ်ရင်ဒီကနေတိုက်ရိုက်ရောင်ခြည်ကနေယူမလားဆိုတဲ့ဟာတစ်ခုရှိတယ်ဓာတ်ပေါင်းမှုတွေမှာ nuclear reaction တွေဖြစ်ပေါ်တယ်အဲ့ဒါကို chain reaction လို့ခေါ်တယ်အဲ့ chain reaction ကနေပြီးတော့ထွက်လာတဲ့အပူကအမှန်တန်ကြီးမာတယ်အဲ့ဒီအပူကနေလျှက်စစ်တပ်အများကြီးထုတ်တယ်ဒီ nuclear battery ကြတော့အဲ့လိုမဟုတ်သူထွက်လာတဲ့ရောင်ခြည်ရောင်ခြည်ကနေပြီးတော့ကျွန်တော်တို့အဲ့ဒီရောင်ခြည်ကိုတရစစ်စွန့်အင်ကိုပြောင်းမယ်အခုခင်မှာတော့အရန်ကောင်းလာတာဟာ IC လို့ခေါ်တဲ့ဒါပိုင်းလျှက်ကူပစ္စည်းတွေကနေပြီးတော့သူ့ကိုပြောင်းလို့ရပြီ။ဆိုရင်နည်းနည်းလေးကနေအများကြီးဖြစ်အောင်လုပ်နိုင်မယ်လို့ယူဆတော့စလုပ်တာဖြစ်တယ်
။ဒီဘက်ထရီကို nuclear battery ဆိုအနုမြူရောင်ခြည်တွေထွက်လာမှဆိုကြောက်တယ်။ဆရာပြောတယ်ဆိုအန်တီယံမရှိဘူးပေါ့နော်ဒီဟိုက nuclear battery က
nuclear battery ကလုံးဝအန်တီယံမရှိဘူး။ပြီးတော့ nuclear ဆုတ်မြစ်ပစ္စည်းလည်းမထွက်လာဘူး။ပြီးရင်သူ့ဟာမြေနီကယ်လုပ်လိုက်ရင် copper ဖြစ်သွားတယ်၊ကျင်းနီဖြစ်သွားတယ်၊ကျင်းနီကိုတမန်ကြီးနေပဲရှိသွားတဲ့အတွက်သူ့ကိုပြန်သုံးရင်တော့မှရတဲ့အခါမျိုးဖြစ်တယ်။ဘာမှပြဿနာမရှိဘူး
။ဆက် nuclear battery ကဟိုဘယ်လောက်လောက်ကြာပြီလဲဆရာ။ဒီ nuclear battery စတွေ့တာဘယ်လောက်လောက်ကြာပြီလဲဆရာ
။အဲ့ဒီ1910လောက်ပတ်ဝန်းကျင်လောက်ကလေးကတွေ့တယ်ဆိုတော့အခုဆိုရင်နှစ်တရာကျော်သွားပြီပေါ့တွေ့တယ်။ဒါပေမဲ့စပြီးတော့လုတ်တဲ့ခါမှာနီးနှစ်နီးနဲ့လုတ်တယ်။တနည်းကတော့သားမဲပေါ့အပူ converter အပူကိုပြောင်းလဲစီပြီးတော့တက်စစ်တက်ထုတ်တယ်ဟာ space craft တွေဖြစ်တဲ့ဟိုဂျူဒုတို့အနှစ်အကြာကြီးသုံးလို့ရတဲ့ဟင်းလင်းမြင်ကိုသွားတဲ့
ပြန်လည်လို့ပြအာဂါတယင်တွေပေါ့
အာဂါတယင်တွေပေါ့နော်အာဂါတယင်တွေမှာ nuclear battery ကိုပထမဆုံးသုံးတော့သားမအပူကနေပြီးထုတ်တဲ့တက်စစ်တက်ထုတ်တဲ့ဟာကိုစသုံးပါတယ်အကြီးကြီးတွေပဲသုံးလို့ရတော့ကျန်တဲ့နေရာသုံးလို့မရသေးတော့နောက်ထပ်လေလာကြည့်တဲ့အခါမှာခုခေတ်မှာနည်းပညာတွေလည်းကောင်းလာပြီ IC လို့ခေါ်တဲ့ semiconductor တွေကလည်းကောင်းလာပြီဆိုတော့အဲ့ဒီရောင်ခြည်ကနေပြောအဆင့်ပွားတဲ့တက်စစ်တက်ကိုထုတ်လာနိုင်တယ်အောင်တွေ့ရတယ်အဲ့တော့ထုတ်လာနိုင်တဲ့ voltage ဟာအမတန်နည်းပါတယ်လောလောဆယ်မှာဒါပေမဲ့သူတို့ကဆက်ကစမ်းတက်နေရဖြစ်တဲ့အတွက်ဒီ3 watt လောက်ထွက်လာပြီဆိုရင်အကုန်လုံးသုံးလို့ရမယ်လို့ယူဆတယ်အဲ့ဒါလဲစတင်ရနေပြီလို့ပြောနေကြပါတယ
်ဟုတ်ဟုတ်တက်ဆော့ဆော့ပြောရင်ဟိုစနစ်နှစ်မျိုးရှိရအပူသုံးတာနဲ့မသုံးတာအဲ့ဒါလေးရှင်းပြပေးပါစေ
အပူသုံးတဲ့ဘက်ထရီကြတော့ တက်စစ်ဓာတ်ရဖို့အတွက်ပေါ့လေတနည်းအားဖြင့်အပူများအောင်လုပ်လိုက်ရတယ်ဥပမာပြက်တတုချောင်းနဲ့ချောင်းကတ်ထားမယ်တချောင်းကိုအပူပေးလိုက်မယ်ဘလို့အပူပေးလဲဆိုရင်ခုနကဒီရောင်ခြည်ကထွက်လာတယ်အပီတရောင်ခြည်ကအဲ့ဒီမှာသွားပြီးတော့ဆက်ကဆက်ကသွားကြာရင်ပူလာတယ်ပူလာတဲ့အခါမှာအီလက်ထရွန်တွေကအေးတဲ့ဘက်ကိုကူးပြောင်းသွားတယ်အဲ့တော့အပူနဲ့အေးကူးပြောင်းတဲ့ဟာကနေအီလက်ထရွန်ကူးပြောင်းတယ်ဆိုလျှက်စစ်တာထွက်လာအဲ့ဒီဟာကမြဲများလို့ခြင်းရင်ပစ္စည်းကြီးကြီးသုံးရပါတယ်အဲ့တော့ပစ္စည်းကြီးကြီးပဲသုံးရမှာတို့ဖြစ်တဲ့အတွက်သာမယ်ကွန်ဗာတာကိုကျွန်တော်တို့သိမသုံးကြတော့ဘူးနောက်ပိုင်းမှာဒီ AI နည်းပညာလည်းပေါ်လာတယ် IC တွေလည်းပေါ်လာတော့ဖြစ်နိုင်ရင်တော့ရောင်းချီကိုဆီမစ်ကွန်ဒက်တာကနေပေါ့တိုက်ရိုက်အသုံးပြုတော့တရားစစ်တက်ဒီအီလက်ထရွန်တွေထွက်အောင်လုပ်နေတဲ့နည်းပညာကိုပဲသုံးနေကြတယ်ဒီနည်းစဉ်ကလည်းအမှန်တန်ကောင်းလာပြီလို့တွေ့နေရတယ
်နျူကလ িয়ার ဘက်ထရီရဲ့အကြီးကြီးတွေမဟုတ်ပါအခုတေးသုံးလို့ရအောင်လုပ်နေတဲ့သဘောပေါ့နော်
ပြပတ်ရီကအခုတေးသေးလေးပဲလိုတော့တယ်။ဘာကြောက်လဲဆိုရင်ကြီးကြီးရေသုံးလို့မရငကြက်တွေဝင်သုံးညင်တယ်။လက်ကင်ဖုန်းတွေမှာသုံးညင်တယ်။ဒီနှလုံးခုန်ဆက်တွေမှာသုံးညင်တယ်။ဒါဆိုရင်တော့တေးသေးပဲလိုပါပဲ။တေးသေးပဲလုပ်လို့ရမယ်။အဲ့တော့တို့အခုလည်းအဲ့ဒီအတွက်ကိုလုံလောက်အောင်တော့သုံးလို့ရနေပြီ။ဒီသေးသေးရဖို့အတွက်ကတော့အမှန် compact ဖြစ်လို့ပါလေ။ဘယ်လောက်သေးလဲဆိုရင်အခုဒင်ကားပြားရဲ့တဝက်လောက်ပဲရှိတဲ့နေသားတွေကိုတို့လုပ်လို့ရပြီ။အဲ့တော့ဒုတိယအဆင့်ကအဲ့ဒီဒင်္ဂါပြတဝက်လောက်ရှိတဲ့စီကနေပြောတရစစ်တပ်ပို့ပြီးထွက်အောင်ဆီမီကွန်ဒက်တာတွေဘယ်လောက်သုံးရမလဲဘယ်လိုသုံးရမလဲဆိုတာကိုလေ့လာနေသေးပဲဖြစ်တယ်အခုကတော့ဒီဟိုပေ့စ်မေကာလို့ခေါ်တဲ့နှလုံးခုန်ဆက်ဒီမှာတော့သူသုံးလို့ရပါပြီအားသွင်းစရာမလိုဘဲနှစ်ပေါင်းများစွာခန့်အောင်သူ့လိုနိုင်တဲ့အတွက်အမှန်အစင်ပြင်မယ်လို့ယူဆတာ
ဒေါက်တာခင်မောင်ညိုရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါစီနောက်တစ်ပတ်မှာပြန်ပြီးဆုံရအောင
် VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ် VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ
VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပြုစာတွေပေးလို့ရဆိုရင်တော့ bamis@voanews.com ကိုလည်းစာရေးသားပေးဖို့နေပါတယ်ခင်ဗျာအခုအစီအစဉ်တွေနောက်ဆုံးရမြန်မာနဲ့ကမ္ဘာသတင်းတွေတုံ့တက်ချက်တွေနဲ့ရုပ်သံဗီဒီယိုတွေကိုတော့ voabamis.com နဲ့ voabamis Facebook YouTube စာမျက်နှာတွေမှာအချိန်မရွေးလဲပြန်လည်ကြည့်ရှုနိုင်ပါတယ်အခုတော့ကျန်းနေတဲ့အချိန်အတွက်မှာသတင်းအချင်းချုပ်ကိုကျွန်တော်ကပဲတင်ပြပေးပါမယ်ခင်ဗျာယေမန်ဟူသီအဖွဲ့ဟာကုလသမဂ္ဂဝန်ထမ်း9ဦးအပါဝင်နိုင်ငံတကာအကူအညီပေးလူသား18ဦးလောက်ကိုဖမ်းဆီးထားတယ်လို့ယေမန်အစိုးရအရာရှိတွေကရောယေမန်ကမေယွန်လူအခွင့်အဖွဲ့ MOHR ကပြောပါတယ်။တသပရိတိညပိုင်းကမြို့တော်ဆာနာအပြင်ဟိုဒဲတာဆာဒာနဲ့အမ်ရန်မြို့တွေမှာကုလသမဂ္ဂနဲ့အကူအညီပေးအဖွဲ့စီးတွေရှိရာနေရာတွေကိုလက်နက်တွေနဲ့တပြိုင်တည်းဝင်ရောက်စီးနင်းခဲ့ကြပြီးလူတွေကိုဖမ်းကလက်ကင်ဖုံးတွေကွန်ပျူတာတွေကိုပါသိမ်းသွားတယ်လို့ဆိုပါတယ်။တခါဂါဇာကမ်းမြောင်ဒေသမှာတော့အမေရိကန်ကယာယီစစ်ကမ်းတစ်ခုကိုတိစောက်ထားပြီးလာမယ့်ရက်ပိုင်းအတွင်းမှာပဲစားသောက်ကုန်နဲ့တခြားလိုအပ်တဲ့ပစ္စည်းတွေဂါဇာထဲကိုစပီးတင်ပို့နိုင်တော့မှဖြစ်ကြောင်းအမေရိကန်အလဲပိုင်းတိုင်းစစ်ဌာနချုပ်ကတောက်ကြာနေမှာကြေညာပါတယ်။တခါမြောက်ကိုရီးယားဘက်သတင်းမှာတော့မြောက်ကိုရီးယားကိုတွားရောက်ဖို့ရှိနေတဲ့ရုရှားသမ္မတဗလာဒီမီယာပူတင်ကိုသူ့ရဲ့ရန်လိုတဲ့ယူကရိန်းကျူးကျော်စစ်တွေအားပေးထောက်ခံတာမျိုးမလုပ်နိုင်အောင်စင်တင်ပေးတာမျိုးမလုပ်ဖို့သမ္မတဘိုင်ဒန်အစိုးရကတတိပေးလိုက်ပါတယ်။မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အောင်ကသူ့ရဲ့စက်တင်ဘာလကရုရှားခီးစင်တွင်သမ္မတပူတင်ကိုဖိတ်ကြားခဲ့တဲ့အတွက်အခုသမ္မတပူတင်ကမြောက်ကိုရီးယားကိုသွားဖို့ပြင်ဆင်နေပြီလို့ရုရှားနိုင်ငံသားကြီးဌာနကပြောကြားချက်ကိုကူးကပ်ပြီးရုရှားအစိုးရသတင်း TASS မှာအရင်ဘက်ကဖော်ပြထားတာပါဒါပေမဲ့သွားမယ့်ရက်အတိအကျကိုတော့မသိရသေးပါဘူးညာထိတ်တန့်သတင်းအကျဉ်းတွေကတော့ဒီလောက်ပါညာအခုမနက်ခင်းအစီအစဉ်ထုတ်လွှင့်မှုကကိုရဲမော်ဖြစ်ပါတယ်ဗျရုပ်သံဒါရိုက်တာကတော့ James Smith ဖြစ်ပါတယ်VOA American အတန်ရဲ့မနက်ခင်းအစီအစဉ်တွေကိုဒီမှာပဲအဆုံးသတ်ပြပါခင်ဗျာ။သောတာရှင်နေတဲ့ကွာမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းသောကခတဲ့ရှင်နေပါခင်ဗျာ။ကျွန်တော်ညီမကြီးပါ။